Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC Bureau of View American တန်ကနေ2016ခုနှစ် April 17ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line no meter 24 25 30 50နဲ့ line length meter 190ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။ကျွန်မအေသနာကျော်ပါ။ American နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာအမေရိကန်တို့အမှုမြုံပုံချခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမားမြို့ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတဦးပထမဆုံးတွားရောက်မှုအနေနဲ့ရောက်သွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့တက်တန်အရင်ဆုံးနိုင်ငံရေးပါတီဖြစ်တဲ့ဒီမိုကရက်ပါတီခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးပါတီတွေဟာစစ်တပ်ကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပူပေါင်းပြီးတော့ဆန့်ကျင်လိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်မခင်ဖြစ်ထွေးရေ
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေတိုးလာအောင်လုပ်ဖို့အတွက်အခက်အခဲတွေရှိနေတော့မယ်လို့ပညာရှင်တွေကထောက်ပြပြောဆိုနေပါတယ်။
အဓိကအချက်ကအမေရိကန်ရဲ့စီဝိုင်းပေးဆုံးကိုရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတဲ့အပေါ်မှာအဓိကမူတည်နေတယ်လို့ကျွန်တော်နားလဲပါတယ်။အဲ့ဒီဟာကလည်းအမေရိကန်ဘက်ကဒီချိန်ကသူကသူရွေးကောက်ပွဲနဲ့လှုပ်ရှုပ်နေတာနဲ့တော့သူလည်းအစိုးရတည်တယ
်။စီဝိုင်းပညာရှင်ဦးခင်မောင်ညိုရဲ့သုံးသက်ချက်ပါမကြခင်မှာပြည်စုံကိုနားဆင်နိုင်ပါတယ်။တခါကချင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပခါတွေတကြော့ပြန်လဲဖြစ်ပွားနေတာနဲ့အတူစီပြေဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနောက်ဒီလိုအခြေအနေတွေကြောင့် NLD ဦးဆောင်တဲ့အစိုးရတည်အတွက်ဘလို့စိန်ခေါ်မှုတွေဖြစ်လာနိုင်မလဲဆိုတာအပြင်ကြံကာလရေကစားကြသူတွေအတွက်အပူချိန်ပြင်းတဲ့အချိန်တွေမှာသတိထားနေကြဖို့ဘလို့သတိပေးချက်တွေရှိနေတယ်လဲဆိုတော့ကိုလည်းကြားကြရမှာပါအခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုရနိုင်တို့ကတလဲကြညာပေးပါမယ်ရှင
်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ပြီးဆုံးခန်းဒီမှာအမေရိကန်ကအနုပြုပုံချခဲ့တဲ့ဟီရိုရှိမားမြို့ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတဦးပထမဦးဆုံးရောက်ရှိမှုအနေနဲ့သူရောက်လာရတာအထူးကိုခန်းစားရပြီးတော့ဂုဏ်လေးယူမိပါကြောင်းပြောကြားသွားပါတယ်။ Mr. Kerry ဟာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်တာစီဝေးဝဲပြီးမှပြောသွားတာပါ။ Hiroshima နုမြူပုံဒဏ်သင်ခဲ့ရတဲ့သူတွေအတွက်ဒုတိယကမ္ဘာစစ်အထိမ်းအမှတ်နေရာကိုဒီနှစ်ရက်တာခီးစဉ်အတွင်းမှာပဲ Mr. Kerry ရောက်လာခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံမှာမေလကျင်းပမဲ့ G7 နိုင်ငံထိပ်သီးခေါင်းဆောင်များစီဝေးဝဲကိုတက်ရောက်ဖို့အတွက်သမ္မတဩဘာမာလာရောက်တဲ့အခါမှာတော့ဒီထိမ့်မှတ်နေရာကိုလာရောက်မှလားလို့မစ္စတာကယ်ရီကိုမေးတော့အမေရိကန်သမ္မတဒီမျိုးကိုတနေ့တော့ရောက်ရှိလာနိုင်မယ်လို့သူမျှော်လင့်ကြောင်းပြောပါတယ်။သမ္မတအိုဘားမားကိုရိုင်းကလည်းဟီရိုရှိမားကိုတွားရောက်ချင်ကြောင်းပြောဖို့ပဲလေဒီတစ်ခေါက်ဂျပန်ခီးစင်မှာတော့အချိန်ရမရသူမသိကြောင်းလည်းမစ္စတာကယ်ရီကဆိုပါတယ်။ G7 နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာနျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးတို့ကိုအဓိကဆွေးနွေးခဲ့ကြပါတယ်။အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်မှုစူးစမ်းနေတဲ့ Republican သမ္မတလောင်း Donald Trump ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့အမေရိကန်ကိုတိတ်ကြီးမှီခိုမနေရအောင်လို့နျူကလ িয়ার လက်နက်လက်ဝယ်ပိုင်ထားသင့်တယ်လို့ပြောတာကိုဘယ်လိုတုံ့ပြန်မလဲဆိုပြီးတော့ဂျပန်နိုင်ငံသားရဲ့ဝန်ကြီး Fumio Kishida ကိုမေးတော့ဂျပန်နိုင်ငံအတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ဆိုတာတွေးကြည့်လို့တော့မရဘူးလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကဖြေကြားသွားပါတယ်ရှင်
ဘဂံမြူတော်စုမှာ2016သမ္မတရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့ကြိုးစားနေကြသူတွေထဲမှာတခြားသူတွေထက်ဆိုရင်ဒီမိုကရက်သမ္မတလောင်းနေရာရှင်ပြိုင်နေသူဘာနီဆန်ဒါစ်ကိုမဲထည့်မယ်ဒါမှမဟုတ်သူ့ကိုမဲထည့်ဖို့ကြိုးစားနေတယ်လို့အမေရိကန်နိုင်ငံသားအများစုကပြောထားကြောင်းဒီကနေ့ထုတ်လိုက်တဲ့စစ်တမ်းကောက်ယူချက်တစ်ခုမှာတွေ့ရပါတယ်။ AP သတင်းဌာနကပြုလုပ်တဲ့ GFK စစ်တမ်းကောက်ယူချက်ကမတ်လ31ရက်နေ့နဲ့ဧပြီလ4ရက်နေ့ကြားမှာလူ 1,086 ယောက်ကိုစစ်တမ်းကောက်ယူထားတာဖြစ်ပါတယ်။27ရာခိုင်နှုန်းကသူတို့ဘာနီဆန်ဒါစ်ကိုတေချာပေါက်မဲထည့်မယ်လို့ပြောထားပြီးတော့41ရာခိုင်နှုန်းကတော့သူ့ကိုမဲထည့်ဖို့စဉ်းစားမယ်လို့ပြောပါတယ်။ဒီမိုကရက်တစ်သမ္မတလောင်းရှင်ပြိုင်မှုမှာရှေ့ကဦးဆောင်နေတဲ့ Hillary Clinton ကိုတော့တေချာပေါက်မဲထည့်မယ်ဆိုတာနဲ့စဉ်းစားမယ်ဆိုတာမှာနှမျိုးပေါင်း50ရာခိုင်နှုန်းထောက်ခံပါတယ်။ Republican ဘက်ကဆိုရင် Ted Cruz နဲ့ John Kasich တို့ကို43ရာခိုင်နှုန်းစီနဲ့သူတို့တဲမှာရှေ့ဆုံးကပြေးနေတဲ့ Donald Trump က35ရာခိုင်နှုန်းရရှိပါတယ်။လုံးဝကိုမထောက်ခံဘူးဆိုတဲ့စစ်တမ်းမှာတော့ Mr. Trump က63ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။ဒါဟာဖေဖော်ဝါရီလမှာကောက်ခဲ့တဲ့အလားတူစစ်တမ်းမှာဖြေခဲ့တဲ့54ရာခိုင်နှုန်းဆိုတာကနေမြင့်တက်သွားတာပါ Mr. Kasich နဲ့ Mr. Sanders တို့ကပဲထောက်ခံမှုတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
American သမ္မတ Barack Obama ဟာသူ့ရဲ့သမ္မတတက်တန်းအတွင်းအဆိုးရွားဆုံးအမှားကတော့လီဘီးယားနိုင်ငံကို2017မှာနေတိုးကဝင်ရောက်ပြီးတော့လီဘီးယားခေါင်းဆောင်မိုမာဂဒါဖီကိုဖျောက်ချပြီးတဲ့နောက်နိုင်ငံအတွက်တေချာပြင်ဆင်မထားခဲ့လို့လီဘီးယားနိုင်ငံမှာဗျံပဒါဖြစ်ပြီးကြံရေးခဲ့ရတာပဲဖြစ်တယ်လို့ပြောသွားပါတယ်။ Mr. Obama ကသူ့အိမ်ဘူရိုမှာရှိနေတဲ့သမ္မတတက်တန်း20အတွင်းမှာ ကောင်းအောင်လုပ်ခဲ့နိုင်တာတွေအမှားယဉ်ဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုက Fox News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားတာပါ။လေပြားဝင်ရောက်ဆွတ်ဖက်တာကတော့လုံးတဲ့တဲ့အလို့ဖြစ်ပါတယ်။ဒါမဲ့လေပြားနိုင်ငံဟာအခုချိန်ထိကစင်ကြားဖြစ်ပြောကြံ့နေခဲ့တယ်လို့ပြောပါတယ်။လွှတ်တော်တွေကိုပြည်သူစစ်တွေကထိန်းချုပ်ပြီးတော့အစိုးရဖွဲ့ထားတယ်။ဒါကြောင့်မလို့လေပြားကနေပြီးလူတွေအများဆုံးပဲဥရောပကိုပြောင်းရွှေ့ထွက်ပြေးပြီးတော့ဥရောပကိုရွှေ့ပြောင်းဝင်ရောက်သူပြဿနာကြီးပေါ်လာရတာဖြစ်ပါတယ်။သမ္မတအိုဘားမားကလေပြားနိုင်ငံဟာအခုချိန်ပြဿနာတွေတစ်ပုံတစ်ပင်ရှိနေတော့မယ်လို့ပြောပြီးတော့Atlantic Magazine နဲ့နောက်တွေးဆုံမေးမြန်းခန်းတစ်ခုမှာတော့လီဘီယာကိုသူတို့ဝင်ပြီးတဲ့နောက်မှာဗြိတိသျှဝန်ကြီးချုပ် David Cameron ကလည်းတခြားကိစ္စတွေနဲ့ရှုံ့နေခဲ့တယ်လို့ဆိုပါတယ်။အဲဒီကပြင်သစ်သမ္မတ Nicolas Sarkozy ကလည်း Gaddafi ကြဆုံးပြီးနောက်ပိုင်းလီဘီယာအရေးကင်တွေပေါ်မှားယွင်းခဲ့တယ်လို့ဝေဖန်သွားပါတယ်။သမ္မတ Obama ကသူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့ American ပြည်အောင်စုကိုစီးပွားပြက်ကတ်ထဲကနေကယ်တင်နိုင်ခဲ့တာပဲဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။
Greece နဲ့ Macedonia နဲ့နိုင်ငံနယ်ဇက်ကအိုက်ဒိုမီနီနယ်ဇက်ဖြတ်တဲ့နေရာမှာ Macedonia ရဲတွေကဥရောပကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေကိုမြေရီယိုဘုံတွေ Rubber ကြီးစံတွေနဲ့ပစ်ခတ်ခဲ့တာကြောင့်တင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဒုက္ခသည်တွေရာနဲ့ချီပြီး Greece နိုင်ငံဘက်ခြမ်းကနယ်ဇက်ခြံစည်းရိုးတွေကိုဖျက်ပြီး Macedonia ဘက်ကိုဝင်ဖို့ကြိုးစားရာကနေအခုလိုတင်းမာမှုတွေဖြစ်ပေါ်လာခဲ့တာပါ။တင်းလာနေတုန်းကတော့ရွှေ့ပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေဒါဇင်နဲ့ချီပြီးနိုင်ငံနယ်ဇက်က Greece ဘက်အချက်မှစုဝေးခဲ့ကြပြီးတော့ပြဿနာတစုံတရာတော့မရှိခဲ့ဘူးလို့သတင်းတွေကဆိုပါတယ်။တနင်္ဂနွေနေ့ကတစ်ဖက်နဲ့တစ်ဖက်ထိတိုက်တွေ့ခဲ့ကြပြီးတဲ့နောက်လူ300လောက်ကိုစေဝါကုသမှုတွေလုပ်ပေးနေရပြီးတော့အများစုကမြေယိုယိုဘုံကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်ပြီးတချို့တွေကလည်းရဘာကြီးစံထိမှန်ပြီးတော့ဒဏ်ရာတွေရခဲ့တာဖြစ်တယ်လို့စေဝါဆိုင်ရာအကူအညီပေးပရာဟိတအဖွဲ့ကပြောပါတယ်။မက္ဆီဒိုနီးယားလုံခြုံရေးအဖွဲ့ဝင်23ယောက်ဒဏ်ရာရခဲ့ပြီးတော့အများစုကဆန္ဒပြသူတွေပြစ်ခဲ့တဲ့ဃဲတွေထိမှန်ခဲ့တာဖြစ်တယ်လို့မက္ဆီဒိုနီးယားတာဝန်ရှိသူတွေကပြောပါတယ်။မက္ဆီဒိုနီးယားဘက်ကသူတို့ရဲ့နယ်စပ်ကိုဖွင့်ပေးလာနိုင်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတော့အိုင်ရိုမီနီဒုက္ခသည်စခန်းမှာတင်းမာမှုတွေအခုလိုဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီ UI American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းနိုင်ငံရဲ့သက်တမ်းအရင်ဆုံးနိုင်ငံရေးပါတီဖြစ်တဲ့ Democrat Party ခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးပါတီတွေဟာစစ်တပ်ကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပူအောင်ဆန့်ကျင်လိုက်ကြပါတယ်။ဒီလိုမျိုး Democracy Party ကဆန့်ကျင်လို့ဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုလူမှုဆန္ဒခံယူပွဲဩဂုတ်လမှာကျင်းပမယ့်ကိစ္စကိုအများကတန်တရားဝင်စီပြီးတော့တခြားနိုင်ငံရေးပါတီတွေကလည်းအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုဆန့်ကျင်ဖို့တောင်းဆိုကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းအဘီဇစ်ဝီဂျာဂျူဝဦးဆောင်တဲ့ Democrat Party ခေါင်းဆောင်တွေကအဲ့ဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုပေါ်ပေါ်တင်တင်ဝေဖန်ပြီးတော့ Democracy ကိုအနားပေးထားကြတယ်လို့ပြောပါတယ်။ဝင်ကြီးချုပ်ဟောင်းအပီစစ်ကဒီဖွဲ့စည်းပုံဥပဒေမူကြမ်းဟာဒီမိုကရေစီသဘောထားတွေကိုပြက်ပြားစေတယ်။အာဏာပိုင်တွေနဲ့နှိုင်းယှဉ်ရင်ပြည်သူတွေရဲ့အင်အားကိုရုပ်ရော့စေတယ်လို့တနင်္ဂနွေနေ့ညပိုင်းမှာပြုလုပ်ထားတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါအပြင်နိုင်ငံရေးဖြစ်စဉ်မှာလူလူရဲ့ပါဝင်နိုင်ခွင့်ကိုပိတ်ပင်ထားတယ်လို့သူကဝေဖန်ပါတယ်။2014ခုနှစ်မှာအာဏာရလာခဲ့တဲ့အစ်စ်အစိုးရဟာစစ်တပ်ကိုယ်စားလှယ်အမှတ်250ပါဝင်တဲ့အထက်လွှတ်တော်ကိုထည့်တွင်ရေသူတို့ဒုတိယတစ်ခါအပြီးရေးဆွဲတဲ့ဖွဲ့စည်းပုံဥပဒေမူကြမ်းကိုအတည်ပြုဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒါဟာမူကြမ်းရေးဆွဲရေးကော်မတီကရေးတဲ့အဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေကရွေးချယ်တဲ့ကိုယ်စားလှယ်200အထက်လွှတ်တော်မှာထည့်သွင်းမယ်ဆိုတာနဲ့ကွဲလွဲနေပါတယ်။2014ခုနှစ်မှာအာဏာလက်လွတ်ခဲ့ရတဲ့ပွေထိုင်းပါတီကလည်းဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုပယ်ချပြီးတော့ဩဂုတ်လလူမှုဆန္ဒခံယူပွဲကိုဆန့်ကျင်ကြဖို့နှိုးဆော်နေပါတယ်။လက်ရှိဝင်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကတော့ဒီဖွဲ့စည်းပုံဥပဒေမူကြမ်းကိုဝေဖန်သူတွေကိုတိုက်ခိုက်ပြောဆိုရဲဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်
။တရုတ်နိုင်ငံရဲ့စီးပွားရေးအပြောင်းအလဲနဲ့ကမ္ဘာစီးပွားရေးမှာဝယ်လိုအပ်ချက်ဆင်းမှုတွေဖြစ်လာနိုင်ခြေတွေကြောင့်အရှေ့အာရှပစိဖိတ်ဒေသရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအခုနှစ်နဲ့ရှေ့နှစ်တွေမှာအတန်အသင့်ပဲကြီးထွားလာဖို့ရှိတယ်လို့ကမ္ဘာဘဏ်ကပြောလိုက်ပါတယ်။အာရှပစိဖိတ်ဒေသနဲ့ပတ်သက်ပြီးတစ်နှစ်နှစ်ကြိမ်ထုတ်ပြန်တဲ့ခန့်မှန်းချက်ထဲမှာဒီဒေသရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2016မှာ 6.3% ခန့်နှုန်းရှိမှဖြစ်ပြီးတော့2019မှာတော့ 6.2% ခန့်နှုန်းရှိမှဖြစ်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေရဲ့စီးပွားရေးကတော့ 600% ခန့်နှုန်းထိတိုးတက်လာပြီးတော့ဒေတာတွေမှာအတိုးတက်ဆုံးရှိမှဖြစ်ပါတယ်။ချိန်ထဲမှာပဲတရုတ်နိုင်ငံဟာပြပပုတ်ကုန်ကိုအခြေခံတဲ့စီးပွားရေးကနေစားသုံးသူတွေရဲ့ဝယ်လိုအားကိုအခြေခံတဲ့စီးပွားရေးကိုပြောင်းလဲလာတာနဲ့အမျှ စီးပွားရေးတိုးတက်မှုနှုန်းဟာအခုနှစ်မှာ 6.8 ရာခိုင်နှုန်းရှိရာကနေ2019မှာ 6.5 ရာခိုင်နှုန်းအထိကျဆင်းသွားမှာဖြစ်ပါတယ်ခင်ဗျာ
။လူပေါင်း100ကျော်သေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံတောင်ပိုင်းကာရာလာပြည်နယ်အတွင်းကဟိန္ဒူဖျားကြောင်မီးလောင်မှုနဲ့ပတ်သက်လို့ဆက်နွယ်တဲ့လူ9ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့စစ်ဆေးမေးမြန်းမှုတွေပြုလုပ်နေပါတယ်။မီးလောင်မှုဖြစ်ပွားခဲ့တဲ့နေရာကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတွားရောက်ကြည့်ရှုခဲ့ပြီးတော့မီးလောင်မှုကြောင့်ဒဏ်ရာရခဲ့ရတဲ့လူ380ကိုအကူအညီပေးကြဖို့ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြောဆိုခဲ့ပါတယ်။မီလောင်နှစ်ဆင်ကျင်းပနေကြဘာသာရေးပွဲတော်မှာတင်းနှင်းကလေးတွေကမိဘန်းဖောက်ပွဲကြည့်ဖို့ဖျားဘူးတွေအများပြားစုဝေးနေချိန်မှာဖျားကြောင်နာကမိရှုမိဘန်းအမြောက်များတူလောင်ထားတဲ့ကိုရောင်ပေါ်မိဘွားဆင်ပြီးတော့ပေါက်ကွဲခဲ့တာဖြစ်ပါရဲ့ရှင်
ကဘာတော်ကတော်ရီထဲမှာရှိနေတဲ့ကြားကောင်ရီဥယျာဟာရာစုနှစ်တစ်ခုအတွင်းပထမဆုံးအချိန်မြင့်တက်လာခဲ့တယ်လို့တော်ရိုင်းတရိတ်ဆန်များထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့ကလှနာနေမှာပြောလိုက်ပါတယ်ဒီအဖွဲ့တွေနဲ့အစိုးရတွေကရေးတွက်ပြီးနောက်ဆုံးထုတ်ပြန်လိုက်တဲ့ကဘာကြားကောင်ရီစရင်ဟာ3890ရှိတယ်လို့ဆိုပါတယ်ဒီရေးတွက်ဟာပြီးခဲ့တဲ့2010တုန်းကနောက်ဆုံးအချိန်ကဘာတော်မှာရေးတွက်ခဲ့တဲ့ရေးတွက်ထက်ကိုတိတိကျကျတိုးတက်လာခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်တုန်းကစုစုပေါင်းကြားကောင်ရီဟာအနိုင်ဆုံးရောက်ရှိခဲ့ပြီးတော့3200သာရှိတယ်လို့ဆိုပါတယ်ကဘာတော်ရန်တရိတ်ဆန်များရမုံငွေအဖွဲ့နဲ့ကမ္ဘာလုံးဆိုင်ရာကြားထိန်းသိမ်းဆောင်ရှောက်ရေးနီနော့ဖလေတဲ့အဖွဲ့ကလည်းအဲ့လိုပြောလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဲအေးသန္တာကျော်နဲ့ကိုရန်နိုင်တို့ညင်ညာပေးခဲ့ကြတာပါသတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေတလဲတင်ပြပေးမိအထက်ကအရင်ဆုံးဒီမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့မှာဘလို့ခက်ခဲတွေရှိနေသလဲဆိုတာကြည့်အောင်ပါရှင်မြန်မာနိုင်ငံရဲ့နိုင်ငံသားယင်းနှီးမြုံနယ်မှုကပြီးခဲ့တဲ့နှစ်အတွင်းမှာထိထိတတ်တာကျိုးလာခဲ့ပြီးယင်းနှီးမြုံနယ်မှုပုံစံလည်းပြောင်းလဲလာခဲ့ပါတယ်။လက်တလုံးမှာတော့မြန်မာနိုင်ငံအတွင်းတရုတ်ရဲ့ယင်းနှီးမြုံနယ်မှုများနေဆဲဖြစ်ပြီးတော့အနောက်နိုင်ငံတွေရဲ့ယင်းနှီးမြုံနယ်မှုကတော့များများဆဆမရှိသေးပါဘူး။ဒါပေမဲ့အစိုးရတက်လက်ထက်မှာအနောက်နိုင်ငံတွေရဲ့ယင်းနှီးမြုံနယ်မှုတွေပိုပြီးတော့ဝင်ရောက်လာမယ်လို့စီးပွားရေးအသိုင်းအဝိုင်းကတော့မျှော်လင့်နေကြတာပါ။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။
မြန်မာနိုင်ငံသားယင်းနှီးမြုံနယ်မှုကပြီးခဲ့တဲ့2014-2015ဘဏ္ဍာရေးနှစ်မှာအမေရိကန်ဒေါ်လာ 6.4 ဘီလီယံကိုကျော်လွန်ခဲ့ပြီးအရင်နှစ်ကပမာဏနဲ့နှိုင်းယှဉ်ရင်နှစ်ဆကျော်မြင့်တက်လာတာဖြစ်ပါတယ်။စွန့်ရည်နဲ့သဘာဝဓာတ်ငွေကဏ္ဍမှာယင်းနှီးမြုံနှံမှုအများဆုံးဖြစ်နေစေဖြစ်ပေမဲ့ဆက်သွယ်ရေးသေယူပို့ဆောင်ရေးဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာလည်းတည်ထားတဲ့တိုးတက်မှုတွေရှိလာပါတယ်။တရုတ်ရဲ့ယင်းနှီးမြုံနှံမှုအပေါ်ကိုအဓိကမှီခိုနေရတဲ့နိုင်ငံသားယင်းနှီးမြုံနှံမှုကဏ္ဍအတွင်းအစိုးရတဲ့လက်ထက်မှာတော့အနောက်နိုင်ငံတွေရဲ့ယင်းနှီးမြုံနှံမှုရောအကူအညီတွေပါဝင်လာမဲ့အနေအထားရှိတယ်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ်
။ဒေါက်ဖန်စုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့ဆက်ဆံရေးပေါ့လေ။သူကနိုင်ငံတကာဆက်ဆံရေးအတူပြင်တော့နောက်နိုင်ငံများနဲ့ဆက်ဆံရေးကောင်းမွန်တော့အကူအညီရောနိုင်ငံသားယင်းနှီးမြုံနှံမှုနဲ့မကဘဲနိုင်ငံသားအကူအညီတွေပါပို့ရမယ်လို့ပြောလဲနေတယ်။အဓိကအချက်ကအမေရိကန်ရဲ့စီးပွားပေးဆုံးမှုကိုရုပ်သိမ်းမလားမရုပ်သိမ်းဘူးလားဆိုတဲ့အပေါ်မှာအဓိကမူတည်နေတယ်လို့ကျွန်တော်နားလဲပါတယ
်။အကျိုးအမြတ်များတဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်း၊အင်ယာမြေဆောက်လုပ်ရေးလုပ်ငန်း၊နောက်မကြာခင်ကဖွင့်လှစ်လိုက်တဲ့ရန်ကုန်စတော့ကိတ်ချိန်းမှာလည်းအယားအဝယ်ဖြစ်လာနိုင်ပေမဲ့မြန်မာပြည်သူအများစုမှီခိုနေတဲ့စိုက်ပျိုးရေးလုပ်ငန်းဖက်မှာတော့မြေယာပြဿနာ၊ဈေးကွက်အခက်အခဲတို့ကြောင့်နိုင်ငံသားယင်းနှီးမြုံနှံမှုတိုးလာမဲ့အခြေအနေမရှိဘူးလို့လည်းသုံးသပ်ပါတယ်။ပြပတင်ဖို့မှုကိုအဓိကအားထားနေရတဲ့မြန်မာအထည်ချုပ်လုပ်ငန်းမှလည်းနိုင်ငံတကာဈေးကွက်ကိုကြဲကြဲပြန့်ပြန့်တင်ပို့နိုင်တဲ့အနေအထားနှဲပါနေသေးပြီးအဓိကကတော့အစိုးရရဲ့မူဝါဒတွေပြင်ဆင်ဖို့လိုတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမြင့်စိုးကပြောပါတယ်
။ဟိုချင်းအားရစရာတော့မရှိသေးပါဘူး။တိုးတက်မှုကတော့ရှိပါတယ်။ချင်းအားစရာစရာမရှိတာနံပါတ်၁ကဈေးကွက်မပြည့်စုံသေးပါဘူး။အမေရိကန်ဈေးကွက်ကိုကျွန်တော်တို့ပြည်ဆောင်သွားမရဘူး။ယူရောပဈေးကွက်တက်ပါတယ်၊ဂျပန်ဈေးကွက်တက်ပါတယ်။သို့တော်လည်းယူရောပနဲ့ဂျပန်ကလည်းစီးပွားရေးခြေနေတွေကကောင်းမွန်မွန်သူတို့မှလည်းတန်တန်မာမာမဖြစ်သေးတဲ့ခြေနေတွေရှိပါတယ်။ဒါကဈေးကွက်ခြေနေပေါ့။ပြည်တွင်းခြေနေမှာလည်းကျွန်တော်တို့က CMB လုပ်ငန်းကိုပဲလုပ်လို့ရပြီ။ FOB စနစ်ကိုကောင်းတဲ့ပေါ်နိုင်တဲ့နေရာမျိုးမရှိသေးပါဘူး။ဒါ policy နဲ့ဆက်ပါတယ်။အဲ့ policy ကနှစ်ခုပါ။နံပါတ်၁ကတော့ဘဏ်ရဲ့ငွေကြေးဆိုင်ရာစားရစားကိစ္စနောက်ဒုတိယကိစ္စကတော့ကျွန်တော်တို့ဒီအခွန်တုတ်ဆိုင်ရာကိစ္စအဲ့နှစ်ခုနဲ့ပတ်သက်ပြီးကျွန်တော်တို့ကလက်ခစားစနစ်မှာပဲနေရပြီးတော့ FOB စနစ်ကုံသွဲမှုစနစ်ကိုကျွန်တော်တို့မပြောင်းနိုင်သေးပါဘူ
းလက်ရှိမြန်မာအထည်ချုပ်လုပ်ငန်းမှာတော့တရုတ်ဟောင်ကောင်နဲ့ထိုင်ဝမ်တို့ကယင်းနှီးမြုံနှံမှုအများစုဖြစ်ပြီးအနောက်နိုင်ငံတွေဘက်ကတော့နိုင်ငံရဲ့အခြေခံအဆောက်အအုံခိုင်မာမှုမရှိတာနဲ့ပြည်ရင်းကစနစ်တွေတည်ငြိမ်တဲ့အခြေအနေကိုစောင့်ကြည့်နေစေဖြစ်တာကြောင့်ယင်းနှီးမြုံနှံမှုနှဲပါနေသေးတယ်လို့သူကပြောပါတယ်မြမပြုပြင်ပြောင်းလဲရေးကိုနှောင့်နှေးစေသူတွေ လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်သူတွေတိုင်းရင်းဒေသပဋိပက္ခတွေနဲ့မြောက်ကိုရီးယားနဲ့စစ်ရေးဆက်ဆံရေးမှာပါဝင်ပတ်သက်သူတွေကိုအမေရိကန်ပြည်ထောင်စုဘက်ကတန်းခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ထုတ်ကုန်တွေအမေရိကန်ပြည်ထောင်စုကိုတင်သွင်းခွင့်ကိုတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့အထွေထွေလိုင်စင်အမှတ် section နဲ့2012ခုနှစ်နိုဝင်ဘာလမှာပြန်ပြီးခွင့်ပြုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအတိုက်အခံတွေအပြတ်အသတ်နိုင်ရခဲ့ပြီးတဲ့နောက်2015ခုနှစ်နှစ်ကုန်ပိုင်းကစလို့အမေရိကန်အစိုးရဘက်ကအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားလေးစိတ်တွေစိတ်ကမ်းတွေကနေကုန်စည်တည်ဆောင်ခွင့်ကန့်သက်ချက်ကို6လအရာကြီးဖြည့်လျှော့ပေးထားပါတယ်ရှင်။
ဒါကတော့ဒီမြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုတွေတိုးလာမဲ့အခြေအနေနဲ့နေနေတဲ့ဆိုတဲ့အကြောင်းပညာရှင်တွေရဲ့သုံးသပ်ပြောဆိုမှုတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြခဲ့တာပါ။တခါလက်နက်ကန်ပြည်ပကတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြချင်ပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတည်တက်လာပြီးတဲ့နောက်ကချင်ပြည်နယ်မှာတကြော့ပြန်ဖြစ်ပွားခဲ့တဲ့ဒီလက်နက်ကန်ပြည်ပကတွေကြောင့်မလို့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြပါသေးတယ်။အစိုးရတက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့အကြားပြီးခဲ့တဲ့သတင်းပတ်ကုန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအခုလောလောဆယ်ထိငြိမ်သက်နေပေမဲ့လို့ဒုက္ခသည်တွေကတော့အနေနဲ့မပြောင်းနိုင်ကြသေးပဲဖြစ်နေတာပါ။အပြည့်စုံကို VO မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားလာအတော်ကြာတိုက်ပွဲတွေငြိမ်သက်နေခဲ့ရာကအစိုးရအသစ်တက်လာပြီးတဲ့နောက်ပြီးခဲ့တဲ့အပတ်အတွင်းကနှစ်ရက်ဆက်တိုက်တိုက်ခိုက်တာတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေကတော့ KIA ဌာနချုပ်လိုင်စာအနီးဗမော်မြကြီးနားကာလန်ဘေးမှာရှိတဲ့ဘန်တောင်ရန်ရွာအနီးမှာဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွေမှာတော့အဲ့ဒီကြေးရွာအနီးကဥယျင်ခြံလုတ်ကင်နေတဲ့ရွာသားတွေຢာနဲ့ချီပြီးတိမ်းရှောင်နေရတယ်လို့ဒေသခံတဦးကပြောပါတယ်။ဒီ
အစိုးရတပ်ကလည်းနားຢာနဲ့ချီမှစစ်ကြောင်းနဲ့လာတဲ့တော့သူတို့ဖြစ်ပြလာတော့အဲ့လိုပေါ့။မင်းတို့ဥယျင်ကအကုန်လုံးဆုံးတော့ပြာကျော်တော့ရှိမှာ
တင်းချောင်သွားသူတွေဟာမြကြီးနားဝိုင်းမော်နဲ့လိုင်စာကဆေးချောင်စခန်းတွေမှာခိုလုံပြီးဘန်တောင်ရန်ကိုလာရောက်အလုပ်လုပ်သူတွေပါတယ်လို့အရင်ကတည်းကအဲ့ဒီဒေသကနေဘယ်ကုန်မှတင်းချောင်မသွားတဲ့မိသားစု20လောက်လဲပါဝင်တယ်လို့ပြောပါတယ်ပြီးခဲ့တဲ့အပတ်အတွင်းကဘန်တောင်ရန်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ဒီရက်ပိုင်းမှာတော့ထပ်မံဖြစ်ပွားတာမရှိတော့ကြောင်း PCG ခေါ်ကချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့ရပိုင်းအတွင်းမှာတော့လိုင်စာမှာ KIO နဲ့အရက်သားတွေပူးပေါင်းပါဝင်တဲ့နိုင်ငံရေးအကြံပေးအဖွဲ့ကအစိုးရအသစ်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ Federal ပြည်ထောင်စုအရေးအပါဝင်နိုင်ငံရေးဆွေးနွေးဖို့အတွက်အစည်းအဝေးကျင်းပနေခြင်းလည်းဖြစ်ပါတယ်။ဒီနေ့ထုတ်အစိုးရပိုင်းသတင်းစာမှာတော့NCA လက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တံဘော SSA ဝဟိုင်းအဖွဲ့ကတမတ်နေမြေကျော်လုံးငွေရောက်လာတာကြောင့်အစိုးရတက်တဲ့တိုက်ပွဲဖြစ်ကြောင်းဖော်ပြပါတယ်။ဒီသတင်းမှာတော့မူဆယ်မြို့နယ်အတွင်းမလကုံပိုင်းကတိုက်ပွဲ၅ကြိမ်ဖြစ်ပွားကြောင်းအလောင်း၃လောင်းနဲ့ယာယီတဲတွေကိုတင်းစီရမိကြောင်းဖော်ပြထားတယ်လို့မလ30ရက်နေ့ကနေဧပြီလ5ရက်နေ့အထိလိုက်လိုက်ရှင်းလင်းရမှာတော့ SSA ဝဟိုင်းတပ်ဖွဲ့ဝင်20ကျော်နဲ့လက်နက်မျိုးစုံ49လက်အခြားခရမ်းမီးကျောက်တွေအပြင်ဘင်းပြူနဲ့စိတ်ကြွဆေးပြားတွေကိုပါတင်းစီရမိကြောင်းတမ်ရော်ပိုင်မြောက်ရီသတင်းဌာနရဲ့ထုတ်ပြန်ချက်ကိုဖော်ပြထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီခေါ် SSPP SSA မြောက်ပိုင်းအဖွဲ့ကတာဝန်ရှိသူတဦးကတော့ဖမ်းဆီးခံရသူ10ယောက်ရှိကြောင်းနဲ့ဝဟိုင်းဌာနချုပ်ဘက်မှာတော့တည်တည်ငြိမ်ငြိမ်ရှိကြောင်းပြောပါတယ်။
စစ်ကြောင်းလာတာပါပဲဒီတက်ပြန်ဆက်ရှိရတာပဲနော်ဆိုအေးစစ်တာတွေကရှိရတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတော့ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပါတယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့အပါအဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်နဲ့ငင်းချင်ရေးဆွေးနွေးဖို့အတွက်ပြင်ဆင်ထားကြပါတယ်
။လက်နက်ကိုင်ပြည်ပခါတွေတဖန်ပြန်ဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုကိုမှုစော်စူးစီးတင်ပြပေးခဲ့တာပါ။တဆက်ထဲမှာပဲဒီအခုလိုမျိုးလက်နက်ကိုင်ပြည်ပခါတွေပြန်ဖြစ်နေတဲ့အခြေအနေကအစိုးရအသစ်အတွက်ဘယ်လိုစိတ်ခေါ်မှုတွေဖြစ်လာနိုင်တယ်လဲဆိုတာကိုလည်းကြည့်အောင်ပါရှင်။မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့တက်လာပြီးလပိုင်းတော်မှမပြည့်သေးခင်မှာပဲတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့အတွက်အရက်သားစစ်စစ်အစိုးရအတွက်စိတ်ခေါမှုဖြစ်လာနိုင်တယ်လို့ယူဆမှုတွေလည်းထွက်ပေါ်နေတာပါဒီအတွက်လည်းဒီ NLD အစိုးရအနေနဲ့ပြည်တွင်းကြေးကြေးကိုအမြန်ဆုံးဦးစားပေးအကောင့်ထဲပို့ဖို့လိုနေပြီလို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြကြပါတယ်မဆုမွန်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးကိစ္စတစ်ခုအဖြစ်ကင်တွယ်ဖြေရှင်းဖို့ကတိပြုထားတဲ့ NND အစိုးရတက်လာပြီးလပိုင်းအတွင်းမှာပဲတကြောပြန်ပေါ်ပေါက်လာတဲ့လက်နက်ကိုင်ပဋိပက္ခတွေဟာအစိုးရအသည့်အတွက်စိန်ခေါ်မှုဖြစ်နိုင်တယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံရေးမှာဩဇာကြီးမားနေစေဖြစ်တဲ့စစ်တပ်ကအစိုးရအသည့်အပေါ်အကဲဆတ်တဲ့ခြေလှမ်းတစ်ရက်လာစဉ်းစားစရာဖြစ်လာရတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွင်းမှုခုခုတွေကမြင်ပါတယ
်ကျွန်တော်တို့ခုနှစ်ခါမှာအချင်းတွေကရှိရှိတူတူဖြစ်နေသေးပဲပေါ့နော်အစိုးရတိကလည်းခုမတက်ခါစားဆိုတော့ငင်းချိုင်းဖြစ်စဉ်ကလည်းဘယ်လိုဆက်ချမယ်ဆိုတာကတော့ထူးထူးငါးငါအလုံးရှင်းနေတဲ့အနေအထားမျိုးမရှိချသေးဘူးလို့တော့ထင်ပါတယ်နော်နောက်ပြီးတော့မတက်ခင်လေးမှရောအခုတက်နေတဲ့ကလမှာလည်းပဲပေါ့နော်ဒီမြောက်ပိုင်းမှာတော့ကြိုးကြကြပြောပေမဲ့တက်ခွဲအချိန်ညတော့နည်းနည်းပြင်းထန်တယ်လို့တော့ကျွန်တော်တို့တွေ့နေရတယ်ဒါကလည်းပဲကောင်းတဲ့လက္ခဏာတော့မဟုတ်ဘူးတချိန်တည်းမှာနော်ကျွန်တော်တို့ငင်းချိုင်းကိစ္စကိုလည်းပြောနေတယ်တက်ပွဲကအချိန်ကလည်းမရဆဲဆိုတော့အချိန်တွေကိုသုံးသရတာဟိုစဉ်းစားရတာပြောရတာတော့နည်းနည်းခက်ပါတယ်နော်ဆိုတော့ကျွန်တော်ကတော့ဘာဖြစ်ဖြစ်မြင်ကြည့်တာကတော့အားလုံးသက်ဆိုင်သူတွေကတော့ငင်းချိုင်းစကားပြောပြီးငင်းချိုင်းဖြစ်စဉ်ကိုအကောင်းဆုံးနီလာနဲ့ဆက်သွားဖို့တော့စဉ်းစားနေကြတယ်ဖြစ်စဉ်နေကြတယ်လို့အဲ့လိုနားလည်ပါတယ်ကျွန်တော်တို့ကလည်းဒီလိုအနေထားနဲ့ပဲသွားဖို့စဉ်းစားပါတယ်ပြင်လဲပြင်နေပါတယ်ပေါ့နော်စစ်တပ်ကနေပြီးတော့တက်လာတဲ့အစိုးရတီးကိုဖျားအားစားနေသလားကစားနေသလားအဲ့လိုအတွေ့အကြုံတစ်ခါတစ်ခါဝင်တယ်ပေါ့ဗျာနော်တချို့ကလည်းဒီလိုပဲသုံးသပ်နေချက်တာလည်းကြားရပါတယ
်အစိုးရတစ်ကိုဥဆောင်နေတဲ့ NND ကတော့ငြိမ်းချမ်းရေးဖော်ဆောင်ရေးဟာအဓိကဆောင်ရွက်မဲ့လုပ်ငန်းတစ်ခုဖြစ်မယ်လို့ပြောဆိုထားတာပါနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတော့အခုအခါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့လဲတာဝန်ယူထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ဆွေးနွေးပြီးငြိမ်းချမ်းရေးကိုအကောင့်ထဲပေါ်နိုင်မဲ့အလားအလာတွေရှိနေတယ်လို့သုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့လေကျမတို့ဘောမှာအတိုင်းတာတစ်ခုထိဩဇာရှိတဲ့ပုံကိုဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ဒီအပြစ်ခတ်ရစဲရေးလုပ်ငန်းစဉ်ကိုဒေါ်ဆန်းစုကြည်ကဥဆောင်ပြီးတော့လုပ်ဖို့အလားအလာရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့တီးခြားမဟာဗျူဟာစီမံချက်တစ်ရပ်ကိုချမှတ်ဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
လက်တလောကချင်းတအောင်းနဲ့ရခိုင်စတဲ့ဒေသတွေမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတကြောပြန်တိုက်ပွဲတွေပြန်ဖြစ်လာတဲ့အနေအထားပေါ်သမရသည့်ဦးထင်ကျော်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူပြီးတော့ပြည်တွင်းငြိမ်းချမ်းရေးဘလို့ဖော်ဆောင်မလဲဆိုတာအရေးတကြီးဆွေးနွေးသင့်တယ်လို့လည်းဒေါက်တာရံမျိုးသိန်းကအကြံပြုပါတယ
်အဲ့ဒီလိုဖော်ဆောင်မှုကိစ္စမှာ NLD အစိုးရအဖွဲ့အနေနဲ့ဒီတမတော်နဲ့အခြေလင်ညှိနှိုင်းဆွေးနွေးသဘောတူညီချက်ရယူဖို့လေလိုအပ်နေတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာ NLD အစိုးရအဖွဲ့အနေနဲ့သမရဦးထင်ကျော်အနေနဲ့เนาะလာမယ့်ရက်ပိုင်းအတွင်းမှာကာလုံအစည်းအဝေးကိုအမြန်ဆုံးခေါ်ယူပြီးတော့เนาะလက်ရှိဖြစ်ပေါ်နေတဲ့တိုင်းဒေသတွေကတိုက်ပွဲတွေကိုအမြန်ဆုံးရပ်ဆဲနိုင်မဲ့ဒီလန်းကိုရှာဖွေနိုင်ဖို့လိုအပ်ပါတယ်နောက်တစ်ဖက်ကလည်းပဲ NLD အစိုးရအနေနဲ့အပြစ်ခတ်ရစဲရေးနဲ့ငြင်းငြင်းရေးနဲ့ဆက်ဆက်တဲ့နော်ဟိုပါတီရဲ့လမ်းစဉ်လုပ်ငန်းစဉ်အဲ့ဒါတွေကိုစနစ်တကျခြားပြဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့ပဲနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပါတယ် NCA လက်မှတ်ရေးထိုးမှုမှာအလုံးပါဝင်ရေးဆိုတဲ့မူကိုစွဲမြဲလက်ကင်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေဘက်ကတော့အစိုးရတဲ့နဲ့အတူငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ကိုလည်းမျှော်လင့်နေကြတာဖြစ်ပါတယ်ရှင်
လနက်ကံပြိပခနဲ့အစိုးရတင်ရင်ဆိုင်ရနိုင်တဲ့အခက်အခဲတွေအကြောင်းမဆုမှုစူးစီးတင်ပြခဲ့တာပါရှင်။အခုတစ်ခါကတော့ဒီမနက်ဖြန်အင်္ဂါနေ့ညထရက်လီလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်သိပေးချင်ပါတယ်ရှင်။
တော်ရရှိများရှင်။ NLD ပါတီဦးဆောင်တဲ့အစိုးရတင်နဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်နီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါစူးစမ်းလာနေကြပါတယ်။နိုင်ငံတကာထိတ်တန့်တန်တမန်တွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲမြန်မာနိုင်ငံကိုသူ့ဘက်ကိုယ့်ဘက်ပါအောင်အရှိန်နဲ့အနောက်နိုင်ငံတွေကြားလွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ View American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတခါကတော့ဒီတကြံကာလရေကစားကြမဲ့သူတွေအပူချိန်ပြင်းထန်တဲ့အချိန်မှာသတိထားကြဖို့ဗားရီသတိပေးထားလဲကြည့်အောင်ပါ။အခုလက်ရှိဒီမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့အပူချိန်မြင့်တက်နေပြီးတော့တချို့နေရာတွေမှာဆိုရင်အမြင့်ဆုံးအပူချိန်စံချိန်တင်နဲ့စံချိန်တင်တဲ့အထီတောင်မှပူပြင်းနေတယ်လို့မိုးလေဝသနဲ့ဆလာဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။ဒီကမ္ဘာနဲ့ပြန်မှဆိုရင်တော့မြမရွေရအတာတကြပွဲတော်စတင်ကျင်းပတော့မှဖြစ်တာကြောင့်ရေကစားကြမဲ့လူငယ်တွေအတွက်ဒီနေပူချိန်သိပ်ပြီးတော့ပြင်းတဲ့အချိန်တွေမှာရေကစားတာတွေကိုသတိထားကြဖို့ပြောဆိုထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောင်မတ်တင်ငင်လင်းကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့အားအပြင်းဆုံး El Niño ရာသီဥတုကိုခန်းစားနေရတဲ့အခုနှစ်နွေရာသီမှာနေအပူချိန်တွေဇက်တိုက်မြင့်တက်နေတာကြောင့်မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအမြင့်ဆုံးအပူချိန်46ဒီဂရီစင်တီဂရိတ်ထိမြင့်တက်သွားခဲ့တယ်လို့အခြားဒေသတွေမှာလည်းအမြင့်ဆုံးအပူချိန်စံချိန်ချိုးတဲ့အထိမြင့်တက်နေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောပါဗျာ
၄ခါရတော့ရှိဘူးအပူချိန်လည်းတော့ပြင်းပြန်တက်နေတယ်မိုးရွာတဲ့အခါလည်းနည်းနည်းလေးရောတော့ဘောနောကတော့ဒီအချိန်မီနေတော့ပဲရရတော့တယ်ပေါ့နော်နေတော့ဆင်းနေကျွန်တော်တို့ဒီစနေကျူးတဲ့စကန်ရှိပါတယ်ဒီနေ့ဆိုရင်လည်းဟိုစနေကျူးတဲ့စကန်ကြီးပေါ့အခုတို့ဆိုတော့ကျွန်တော်တို့ဒီကတော့မြန်မာနိုင်ငံလေပိုင်းနေမှာပေါ့လေဒီဒီပြီးခဲ့တဲ့ကျွန်တော်တို့ကိုရီးယားနေရာဆိုရင်ကျွန်တော်တို့ဒီ6ဒီဘာလို့မှ26ဒီဒီစနေကလေးဖြစ်သွားတယ်ဒီဘာလို့ဒီစနေကလေးဒီစနေကလေးပေါ့နော်ကြာတော့ဒီနေ့လည်းနေသာဒီစင်ကြီးကကြာတော့မရှိပါနဲ့အနေနဲ့ဒီနောက်လေးမှာဟုတ်ကဲ့
ဒီနေ့ April 17ရက်နေ့မိုးစလကထုတ်ပြန်တဲ့ထူးခြားနေ့အပူချိန်တွေအရမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာ45ဒီဂရီစင်တီဂရိတ်ထိမြင့်တက်နေပြီးကယားပြည်နယ်မှာလည်း43ဒီဂရီစင်တီဂရိတ်ထိမြင့်တက်နေတာပါဒါပြင်ရှမ်းပြည်နယ်ဟဲဟိုးမြို့မှာလည်း 36.6 ဒီဂရီစင်တီဂရိတ်ထိမြင့်တက်နေပြီးအမြင့်ဆုံးအပူချိန်စံချိန်တင်ခဲ့ပါတယ်ဒီလိုတနိုင်ငံလုံးအတိုင်းအတာနဲ့အပူချိန်မြင့်တက်နေချိန်မှာပဲမနက်ဖြန်ဆိုရင်မြမရိုးရာရေတပင်ပွဲတော်ကိုစတင်ကျင်းပမှာဖြစ်ပါတယ်။အပူချိန်လွန်ခဲ့တဲ့နေမွန်းတဲ့ချိန်ဒီမှာရေစော့ကစားတာမျိုးကိုရှောင်ကျဉ်သင့်တယ်လို့ VOA ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်တာဝန်ခံဒေါက်တာတန့်စောကအခုလိုအကြံပြုလိုက်ပါတယ်
။အပူချိန်မြင့်နေတဲ့အချိန်မှာတို့ရေစော့မိမယ်ဆိုလို့ရှိရင်ဒီလေဖြည့်လေငန်းယောဂါတွေပေါ့အဲ့လိုယောဂါတွေနဲ့တို့ဟိုဂျုံတိနဲ့နိုင်နေပေါ့နော်အဲအဲယောဂတွေကအထူးသဖြင့်တော့အသက်ကြီးတဲ့လူတွေမှာပိုပြီးတော့ကျုံ့နေနိုင်တယ်ဆိုပေမဲ့ဒီငယ်ရွယ်လူတွေမှာလည်းဖြစ်နိုင်တဲ့အတွက်ကြောင့်မလို့အဲအချက်လေးပေါ့နော်ဒီအရန်အပူပြင်းထန်နေတဲ့အချိန်မှာရေကစားတဲ့ရေကစားခြင်းကိုပြုလုပ်ဖို့အတွက်တော့အကြံပေးချင်ပါတယ
်ဒါအပြင်အပူချိန်အရန်ပြင်းထန်နေတဲ့အချိန်မှာအရက်သေးစားတောက်သုံးတာကိုလည်းဆင်ခြင်ဖို့ဒေါက်တာတန့်စောကအခုလိုတိုက်တွန်းလိုက်ပါတယ
်လူငယ်တွေနဲ့အရေးကြီးဆုံးပေါ့နော်ဒီတကြံကာလအတွင်းမှာဒီဆိုင်ဘူလိုအရောအရက်တောက်တဲ့ကိစ္စပဲဖြစ်ပါတယ်။အရက်တောက်တာဟာအပူတန်အန်ရယ်ကိုဖြစ်ပေါ်လေစေတဲ့အပြင်ဖြစ်ပေါ်တဲ့အခါမှာလည်းပြင်းပြင်းထန်ထန်ခံစားရရှိနေရှိတယ်လို့ရှိတာကြောင့်မို့ပေါ့နော်။ဒီအရက်တောက်သုံးမှုကိုမပြုလုပ်ဖို့အတွက်ဒီကျန်းမာရေးဝန်ကြီးနာကထုတ်ထားတဲ့အပူတန်ကာကွယ်ရေးနှုတ်ဆော်ချက်မှာသူကလေးလေးနက်နက်ဖြည့်ပြီးတော့တိုက်တွန်းထားပါတယ်
။အပူချိန်ပြင်းထန်လွန်းတဲ့ El Niño ရာသီဥတုမှာနေ့အပူချိန်မြင့်တဲ့နေ့လယ်၁၇နာရီကနေညနေ၃နာရီအထိဖြစ်နိုင်ရင်အပြင်မထွက်ကြဖို့ပေါ်ပါတဲ့အယောင်ဖြော့ချီတဲ့တွေဝတ်ဆင်ကြဖို့အပူချိန်ကြောင့်ချွေးထွက်လွန်းတဲ့အခါဓာတ်စားတောက်ပေးကြဖို့စီးကြိုနှလုံးသွေးတိုးယောဂါရှိသူတွေတက်ကြီးရွယ်အိုတွေနဲ့ကလေးတငယ်တွေကိုလေးဝင်လေးထွက်ကောင်းတဲ့အရေးနေရာမှာနေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနကသတိပေးချက်လည်းထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့2016ခုနှစ်ဧပြီလ17ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလောဟာအစီအစဉ်နဲ့သူယုံကြည်ရာကဏ္ဍတွေကိုနှာစင်ကြမှာပါ။ရ
င်းနဲ့တက်တက်ပြီးတော့ဒီစောက်ရီပွင့်ရင်နဲ့တက်တက်ပြီးတော့ဒီအစိုးရတွေရောဒီရက်ဖက်အဖွဲ့အစည်းတွေရောဒီမှာတော့ PP တွေရောအဲ့ဒါ1-1
မြန်မာနိုင်ငံတွင်းဝန်ကြုံတွေ့နေရတဲ့ရေရှားပါမှုပြဿနာကိုစူပေါင်းအားနဲ့ဝိုင်းဝန်းဖြေရှင်းရင်ရနိုင်တယ်လို့ယုံကြည်တဲ့ VOA သောတာရှင်တို့ရဲ့အမြင်ကိုမကြခင်မှာအပြေဆုံးနားဆင်လို့ရပါတယ်။အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။အိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကကုန်ပစ္စည်းတွေမြန်မာနိုင်ငံအတွင်းအတင်းဝင်ရောက်နေတဲ့အတွက်ကုန်သွယ်ရေးမညီမျှမှုတွေဖြစ်နေတယ်လို့မြန်မာနိုင်ငံဟာအဲ့ဒီနိုင်ငံတွေကမလိုလားတဲ့ပစ္စည်းတွေလာရောက်ဆွတ်ပစ်တဲ့နေရာတစ်ခုလိုတော့ဖြစ်နေတယ်လို့ဝန်ကြီးဒေါက်တာတန်မြင့်ကပြောပါတယ်။VOA မြန်မာပိုင်းရခိုင်ရုံးဝဲတာဝန်ခံတော်ခင်စိုးဝင်းကစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်မြင့်ကိုတွေ့ဆုံမိမြထားတဲ့အပိုင်းနှစ်ကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနှာစင်ကြပါပါရှင
်။နေဆက်ချင်းဆက်ဆက်နေတဲ့အထူးသဖြင့်အိန္ဒိယနိုင်ငံတွေပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ထိုင်းနိုင်ငံတို့ရှိတာပေါ့အဲသူတို့တွေကနေဖြတ်တန်းစီးစင်းလာတဲ့ဒီကုန်စည်စီးစင်းမှုပေါ့လေဒီ trade balance ပေါ့အဲကုန်စည်စီးစင်းမှုမှာဒီကုန်ပစ္စည်းတွေရဲ့အရေးအသွေးပေါ့ဥပမာတရုတ်ကဝင်တဲ့ပစ္စည်းတွေကကုန်သွယ်တဲ့ပစ္စည်းတွေကဝင်လာတဲ့ပစ္စည်းတွေကဒီမြန်မာနိုင်ငံသားတွေအတွက်စားသုံးမှုမသင့်မှုဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးကြီးကြပ်ဖို့ပေါ့ပို့ပြီးတော့ဒီတဲ့မကပို့ပြီးတော့အခုလုံနေတဲ့လက်ရှိလုံနေတဲ့ဒီလုံထုံးလုံနည်းတွေနဲ့ပို့ပြီးတော့စီးစနစ်ကြတဲ့စနစ်ကိုရောဟိုဥစားထူထောင်မှုရှိပါလားရှင
်ဟုတ်ပါတယ်ဗျာဒီနေ့မှာကျွန်တော်တို့နှစ်ချက်ပြောစရာရှိတယ်ပေါ့နော်အပမာနိုင်ငံကနိုင်ငံကြီးတွေဂျာထဲမှာလူဝိမြနိုင်ငံကြီးဂျာထဲမှာတစ်ဖက်ကထိုင်းတို့အဲတိုးတက်တဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့တို့ဂျာထဲမှာနေရတော့ကျွန်တော်တို့နိုင်ငံကသူတို့စီမှာဈေးကွက်ရမယ်လို့နိုင်ငံတကာပြောကြတယ်ဗျတကယ်ကျတော့သူတို့ကကျွန်တော်တို့လာပြီးဈေးကွက်ဖွင့်ထားတော့ဒါကျွန်တော်တို့မှလည်းအတော်လေးကိုစိုးရိမ်ချက်ရှိပါတယ်ဥပမာစားသုံးကိုအများစုဒီနောက်တစ်ခါကျွန်တော်တို့ရင်းနှီးကုန်ပစ္စည်းတွေနောက်တစ်ခါခုနစပယ်ပတ်ဆိုတဲ့ဟလားဂျာကုန်ပစ္စည်းတွေကတော်တော်ကျွန်တော်တို့ကဝင်လာတဲ့ခါကျတော့ကျွန်တော်တို့မှာ trade က balance မမြအောင်ဖြစ်နေပြန်အဲ့တော့အဲ့လိုဆိုတော့တစ်ခါဒီတချို့ကုန်ပစ္စည်းတွေကအရေးသွေးမြမီတာရှိတယ်ဗမာပြည်က dumping ground လို့ဖြစ်တဲ့သဘောဒါတော့ထောက်ပြတဲ့ခါကျတော့ခုကျွန်တော်တို့ကို ministry မှာဆိုရင်တော့ဝန်ကြီးဌာနကစားသုံးမှုဒီဘာကာကွယ်ရေးဦးစီးဌာနဆိုတာဖွဲ့ထားတာပါလေစဖွဲ့ပြီးတော့လုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ဒီမှာလဲကျွန်တော်တို့ဒီဟာကုမ္ပဏီတွေကလည်းဒီပုဂ္ဂလကုမ္ပဏီကလည်းရှင်းပြမှုအပြည့်ရအောင်ပေါ့ဗျာအချင်းချင်းပြန်ဆိုင်မှုနဲ့လုံးမချက်ပြန့်လောရမယ်တို့မင်းလက်ဝကြီးအုပ်မှုစနစ်ရှိတဲ့အခါကျကုမ္ပဏီစီဝင်လက်ဝကြီးအုပ်တင်သွင်းပြီးတော့တိုင်းပြည်နဲ့ခုနဆံမပြောသလိုကျမ်းမာရေးမငြင်းညွတ်တော့အရင်သိမမြင်တော့ပစ္စည်းတွေကတော်တော်ဝင်လာတဲ့အခါကျဒါကိုကျွန်တော်တို့ဘာပဲဖြစ်ဖြစ်ဒါညနေတိုင်းပဲဆွေးနွေးတိုင်းပဲပြီးတော့အမျိုးသားကြီးအမြင်နဲ့ကျွန်တော်တို့ကဒါစီဖို့တော့လိုအပ်တာပေါ့လေကျွန်တော်သဘောကတော့ကျွန်တော်တို့ကဒီလိုနိုင်ငံကုံသွေးရေးမှာ protection ဆိုတဲ့ကျွန်တော်တို့ကကောက်ကထသဘောမဟုတ်ပါဘူးကျွန်တော်တို့ဒီ encouragement ဆိုတဲ့အားပေးမှုနဲ့ပြည်တွင်းကလုပ်ငန်းရှင်တွေတို့ညှိနှိုင်းပြီးတော့အဖွဲ့အစည်းတို့တော့ကောက်ကွယ်ရမှာပဲခင်ဗျ
ဟုတ်ကဲ့ပါ။ကျွန်တော
် UI လေးမြထမကြီးကြည့်ရတာ
။ဟုတ်ကဲ့ပါ။အဲ့တော့ဒီလိုမျိုးဟိုဒီစားသုံးသူကာကွယ်ရေးအသင်းဆိုပြီးတော့ပေါ့နော်ဒီ NGO အဖွဲ့အစည်းတွေဒီရက်ဖက်လူမှုအဖွဲ့အစည်းတွေလည်းဖွဲ့စည်းထားတာရှိပါတယ်။အဲ့တော့ဒီရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောဒီဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘယ်လိုများစဉ်းစားထားပါလဲရှင
်။အစင်နာစဉ်းစားရှိပါတယ်။ဝန်ကြီးဌာနတစ်ခု session တစ်ခုဌာနကွဲတစ်ခုသူတို့တည်ထောင်ထားပါတယ်။ဒါကူဒီသူတို့ဟိုဒီ senior officer တို့ခန့်မိပါပြီ။စားသုံးသူကာကွယ်ရေးဦးစီးဌာနပေါ့ကာကွယ်တယ်ဆိုတော့ဒီဒီဟိုရည်မဟုတ်ပါဘူးအမေရန်ရဲ့ဖြစ်မဲ့ပစ္စည်းမျိုးကောက်ွယ်သဘောတွေမဟုတ်ပါဘူးအပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေပြေထုတ်လုပ်သူရောစားသုံးသူရောခုနအန်ဒီရဲ့ရှိမှုမရှိမှုစသဖြင့်ဒါတွေကိုဒီခိုင်တယ်ဆောင်ရမှာပါဒီနေရာမှာတော့ဒီကျွန်တော်တို့လူမှုအဖွဲ့အစည်းတွေအမြဲတမ်းအရေးကြီးပါတယ်ဗမာပြည်လည်းကောင်းတာကလူမှုအဖွဲ့အစည်းတော်တော်များများကဒေသဆိုင်ရာရော ဒီဒီပြည်တွင်းမှာရောပြပလို့တော့တော်တော်များများရှိထားတဲ့အခါကျတော့အင်မတန်အားရွယ်ကောင်းပါတယ်။တော်တော်ဒါကျွန်တော်တို့ကအခုစတင်ချိတ်ဆက်မှုရအောင်တော့ကျွန်တော်မကြခင်မှာကျွန်တော်တို့ကဒါစတင်ဆောင်ရမှာပါ။
ဟုတ်ကဲ့ပါဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ဘူးတယ်ဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ကြာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင
်အဲ့တော့ကျွန်တော်စီကဆံမဆောသောပြောဆိုပေါ့နော်ပြည်သူကဒီနှစ်ပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါးစည်းခံခဲ့ရတဲ့ခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလှိုင်သာမျိုးလည်းဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပိုသိတာပေါ့လေဒါလူတွေပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဟိုဒီတိကျပါတယ်ပြည်သူရဲ့လိုအပ်ချက်အများကြီးရှိတယ်အလုပ်ကံရရှိရေးအကြံမာရေးပညာရေးသွားရေးလာရေးလုံခြုံရေးတရားပြည့်စိုးမိုးရေးအဲခုနတစ်ဖက်ကဟိုဒီအရှေ့မြောက်ဘက်ဖြစ်နေတဲ့ငင်းငိုင်းစသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အစိုးရဘုံမှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်ကြီးမားတဲ့ခါကျတော့ကျွန်တော်တို့ကဒါဟိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကဒီအဆင်စင်မဲ့ကျွန်တော်တို့လုပ်ပြန်မှာပေါ့ဒါလည်းကျွန်တော်တို့အတွက်ဘာခေါ်မလဲစိန်ခေါ်မှုပဲပါနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီဘောင်လေးရဆောင်ရကြမှာပေါ့ပိုကန့်သက်ချက်ကကျွန်တော်တို့ကဘတ်ဂျက်ဝင်ရောအရာရာမှာကျွန်တော်တို့ကအစိုးရဘတ်ဂျက်ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီဘတ်ဂျက်ကလည်းသိတဲ့အတိုင်းပဲလေကျွန်တော်တို့ကမှာကဟိုလူငွေဘတ်ဂျက်အများကြီးပြနေတော့ဒီ budget ကိုရောင်းဝယ်ကိုအဲကျွန်တော်တို့ကကြိုးစားပါနာရောင်းရှာဖို့ကြောတုံးနယ်ရစီစီစစ်နဲ့တုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့ကိုလာနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူ့ဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့လည်းအောင်မြင်ပါပါ
ဟုတ်ကဲ့ပါအခုဒေါ်ဆန်းစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရောင်းဝယ်ရေးဝင်ကြီးဌာနဆိုတာလေဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကပါမဲထုတ်ပေးတဲ့ခေတ္တကဆိုလို့ရှိရင်ဒီခေါဝန်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝင်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဗ ారి များအကောင့်ထဲပေါ်ကိုစဉ်းစားထားပါလေရှင
်ဟုတ်ပါအဲ့ဒါတော့ဒါသတင်းမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကဋ္ဌလည်းပြောပါတယ်အာဂရိတရား၄ပါးမှာဒါခုကိုရင်ကတောင်းရှိတဲ့ပုံကိုဟာတွေကအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်မှုလိုပါတယ်ဒီအာဂရိတရားဆိုငွေရေးကြေးရေးတို့အစင်းရောအခဏရမယ်ချမ်းသာမှုကိုလည်းဒါခဏရမယ်ပေါ့
ဗျာလောကန်ရှစ်ပါးတွေ
လောကန်ရှစ်ပါးကိုလည်းခဏရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးဖွဲ့နဲ့ဒါတက်ဒီလိုမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဟိုတုန်းကခရိုနီတို့အာဂရိဆိုတာကသက်ဆိုင်ရာဟိုအုတ်ချေအဖွဲ့နဲ့တစ်ဖက်ကကုန်တင်မဲ့ပေါင်းလို့တာဗောဗျာအဲကျွန်တော်တို့ဘက်ကအုတ်ချေအဖွဲ့ကဝန်ကြီးအဖွဲ့ကတုံးမအစိုးရအဖွဲ့ကဒါကင်းစင်သွားမယ်ဆိုရင်တဝက်တော့ညော့သွားတယ်ဗောဗျာအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရပြည်သူများရဲ့အဲပေါဝင်စောင့်ကြည့်မှုလွတ်တော်လည်းစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖင်ပြအတော်ကြီးကိုညော့နေတော့မှာပါညော့နေလို့ကျွန်တော်တို့လုတ်ပါမယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
စီဝိုင်းရဲ့ကုသရေးဝယ်ရေးဝန်ကြီးဒေါက်တာတန်မြင့်နဲ့တွေ့ဆုံမိမြန်ခဲ့အပိုင်းနှစ်ကိုစီဝိုင်းကဏ္ဍမှာနားဆင်ခဲ့ကြတာပါဒေါက်ခင်စိုးဝင်းကတွေ့ဆုံမိမြန်ခဲ့တာပါရှင်တက်တန်ရောက်သတင်းလောအစီအစဉ်နဲ့သူယုံကြည်ရကဏ္ဍတွေကိုလည်းမကြခင်မှာထုတ်လွှင့်ပေးဦးမှာပါအခုကတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်မှုမဆုမြတ်မုံကအစီအစဉ်ပြီးတော့ကုသညို့ဦးနဲ့အတူတင်ဆက်ထားပါတယ်ရှင်
သတင်းငန်းနဲ့မှတုံးဖို့ရည်ရွယ်တဲ့လေ Minecraft Computer Game ဒီနှစ်နွေရာသီထွက်တော့မယ်တဲ့ကိုသားညုံကြီ
း Microsoft ကြေညာတော့တွေးလိုက်တယ်ဗျအခုလည်းပဲဒီ Minecraft EDU ဆိုပြီးတော့ရှိနေပြီမဟုတ်လားဗ
ျဟုတ်တယ်လေအခုရှိတာက Minecraft EDU ကိုသားညုံရဲ့အဲ့ဒါ computer ပေါ်မှာ block တုံးလေးတွေနဲ့အဆောက်အဦတွေမြို့တွေဂျွာတွေဖန်တီးရတဲ့ Minecraft game ကိုကျောင်းစာသင်ခန်းတွေထဲမှာကျောင်းသားတွေအတွက်ပညာရအောင်ရည်ရွယ်လုပ်ထားတဲ့ version ပေါ့အဲ့ဒီ Minecraft EDU ကို Microsoft company ကအခုဝယ်လိုက်ပြီအဲ့ဒါကြောင့်မလို့သူတို့ရဲ့ version အသစ်နဲ့ Minecraft Education Edition ဆိုပြီးထုတ်မယ်လို့ကြေညာခဲ့တာရှင် Minecraft EDU computer game ကိုအခုလောလောဆယ်ကမ္ဘာနိုင်ငံပေါင်း40ကျော်ကစာသင်ခန်းပေါင်း8000ကျော်မှလက်ရှိသုံးပြီးတော့စာသင်နေတာရှင်
သူကကွန်ပျူတာဂိမ်းဆိုပေမဲ့ကျောင်းသူကျောင်းသားတွေကိုဖန်တီးနိုင်စမ်းတွေတောက်အောင်လုပ်ပေးတဲ့ဂိမ်းမျိုးပါ။အတန်းထဲမှာရှိနေတဲ့ကျောင်းသားတွေရောဆရာတွေပါအွန်လိုင်းပေါ်မှာချိတ်ဆက်ပြီးတော့အတူလေ့လာသင်ယူနိုင်ဖို့အထူးလုပ်ပေးထားတာဖြစ်တယ်ဗျ
။လေ့လာသင်ယူတဲ့နေရာမှာလဲမူလရန်ကစပြီးတော့မှကောလိပ်ကျောင်းအထိကျောင်းသူကျောင်းသားတွေ Minecraft EDU ဂိမ်းကိုသုံးနိုင်ကြတာပါ။စာရေးတာဖတ်တာကနေပြီးတော့သမိုင်းသိပ္ပံသင်ချာအနုပညာပညာရပ်တွေနောက်ပြီးတော့ဒီကွန်ပျူတာပရိုဂရမ်မင်းတို့မြို့ပြစီမံကိန်းတို့အင်ဂျင်နီယာပညာရပ်ပိုင်းမျိုးတွေကိုလည်းလေ့လာသင်ယူလို့ရတယ်။နောက်ဒီ Microsoft ရဲ့အပြောအရတော့စာသင်ခန်းတွေအတွက်ကိုရည်ရွယ်တဲ့ဒီကွန်ပျူတာဂိမ်းတွေကြောင့်မဟုတ်လို့အတက်ပညာတွေမဟုတ်ဘူးဒီ online ကဘာတွေမှာနိုင်ငံသားတယောက်ရဲ့တာဝန်တွေကဘာလဲသူတစ်ပါးအပေါ်ဘယ်လိုမျိုးစာနာစိမ်မျိုးထားရမလဲစတဲ့ဒီလူမှုဆက်ဆံရေးပိုင်းအသိပညာတွေအထူးကိုနားလည်သိနိုင်ကြတယ်လို့ဆိုတယ်
ရောင်စုံလေးတောင် blog တုံးလေးတွေတုံးပြီးတော့ online ပေါ်မှာကိုဖန်တီးခြင်းတဲ့ကဘာကြီးကိုဖန်တီးယူရတာမျိုးမဟုတ်လို့ကျောင်းသူကျောင်းသားတွေကလည်းသဘောကျတယ်ဗျသူတို့တက်ကပညာသင်နေတဲ့လေ့လာနေတဲ့ဆိုတာမျိုးမဟုတ်တော့ဘဲနဲ့ game ကစားနေတယ်လို့မျိုးဖြစ်နေတာဟုတ်ဗျ
ဟုတ်တယ်ရှင်ဒီအီတလီမှာမီးတောင်ပေါက်ပြီးတော့ချော်ရည်တွေဖုံးသွားခဲ့တဲ့ရှေးဟောင်းပွန်ပင်မြို့ကြီးအကြောင်းတို့အီဂျစ်ကပိရမစ်တွေအကြောင်းတို့တခါဒီဂရိကရှေးဟောင်းဘုရားကျောင်းတွေအကြောင်းတို့ကိုဒီအတိုင်းသင်မယ်ဆိုလို့ရှိရင်သူတို့စိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်အဲ့လိုမျိုးမြို့ဟောင်းတွေအဆောက်အဦးဟောင်းတွေကိုကိုယ်တိုင်ဒီ online ပေါ်မှာအတုံးလေးတွေနဲ့ပြန်ဆောက်ဖန်တီးမယ်ဆိုလို့ရှိရင်ရှေးဟောင်းမျိုးပြတိဆောက်တဲ့ပြည်သူကပညာရမယ်တခါဒီဘာသာရင်ကျင်းမှုတွေအကြောင်းကိုသိမယ်အဲ့ဒါကကွန်ပျူတာတွေပေါ်မှာကိုယ့်ရဲ့ဖန်တီးနိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပညာရနိုင်မှာဖြစ်တယ်လို့ Minecraft Education Edition ကိုထွင်းနေတဲ့ Microsoft ကပြောပါတယ
် If the kids are so incredibly passionate about this game there's obviously value in it to them
it's not that it helps kids learn different they've been learning that way they've been learning through gaming it helps us see the way that they learn different and I think that is the biggest game changer
Minecraft Education Edition နဲ့ပတ်သက်တဲ့ Microsoft ရဲ့ဆောင်းပါးထဲမှာဆိုလို့ရှိရင်ဒီ New Zealand နိုင်ငံက Alfriston College ကကျောင်းသူကျောင်းသားတွေက Auckland စစ်သမိုင်းပြတိုက်နဲ့ပေါင်းပြီးတော့မှဒီပထမကမ္ဘာစစ်ပွဲမှာ New Zealand ပြည်သူတွေဘလို့ပါဝင်ခဲ့တယ်ဆိုတာကို Minecraft game နဲ့ပြန်ပြီးတော့ဖန်တီးလေ့လာကြတယ်ဆိုတဲ့အကြောင်းကိုဥပမာပေးထားတယ်ကိုသားညုံရဲ့
အခုလက်ရှိ Minecraft EDU game တွေကအမျိုးမျိုးရှိတယ်ဗျအဓိကကတော့ကိုဖြစ်စေခြင်းနဲ့မြို့တွေရွာတွေနေရာတွေမျိုးဖန်တီးရတာမျိုးဖြစ်တော့ကိုတယောက်တည်းကစားရတာတဲ့ဒီဂိမ်းတစ်ခုတည်းကိုပဲအွန်လိုင်းပေါ်မှာလူတွေအများကြီးချိတ်ဆက်ကစားကြရင်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်မြောက်ဝေဖန်တီးရတာကိုလည်းနားလည်သွားကြနိုင်တာပေါ့မဆွေမြတ်မော
ကျောင်းစာသင်ခန်းတွေအတွက်ရည်ရွယ်တဲ့ Minecraft EDU game တွေအားလုံးကအွန်လိုင်းပေါ်မှာကျောင်းသားတွေအများကြီးချိတ်ဆက်ပြီးတော့ကစားကြအောင်လို့လုပ်ထားတာပါပါဝင်ကစားကြတဲ့သူတွေအနေနဲ့ဂိမ်းပေါ်မှာမူတည်ပြီးတော့မှဂိမ်းထဲမှာသူတို့ပါဝင်ပြီးတော့လုပ်ရတဲ့ပုံစံတွေကမတူကြတော့အတွေ့အကြုံအစ်တွေလည်းရနိုင်တယ်ဒီကဘာအစ်စ်မှာပြဿနာကိုဘလို့အပြေရှားကြမလဲဆိုတာမျိုးနီးသည့်ရှာဖွေတဲ့အတွေ့အကြုံတွေကိုလည်းရနိုင်ကြတယ်လို့ဆရာဆရာမတွေကပြောပါတယ်သူတို့ကိုယ်တိုင်ကလည်းကျောင်းသူကျောင်းသားတွေကိုဒီသူတို့လေ့လာစေခြင်းတဲ့အတိုင်းဂိမ်းတွေကိုပြုပြင်ယူလို့ရတဲ့အတွက်ထိရောက်တယ်လို့ဆိုရရှင်
Microsoft က Minecraft EDU ဂိမ်းတွေပေါ်မှာခြေခံပြီးတော့ Minecraft Education Edition ကိုဖန်တီးနေကြတာဆိုတော့Education Edition ထွက်လာလို့ရှင်ဒီ Minecraft EDU သွင်းထားတဲ့ set တွေအားလုံးကိုတစ်နှစ်စာအခမဲ့ download ပေးလို့မယ်လို့သိရတယ်။ Minecraft Education Edition ပဲတက်တက်ကိုယ့်ရဲ့ computer ထဲမှာ download သွင်းပြီးတော့ကစားမယ်ဆိုရင်တစ်နှစ်စာ5ဒေါ်လာပေးရမှာဖြစ်ပါတယ်။ထွတ်ထွတ်ချင်းအစမ်းကာလမှာတော့အခမဲ့ပေးထားမယ်လို့ Microsoft ရဲ့ blog မှာရေးထားပါတယ်။
software company ကြီးဖြစ်တဲ့ Microsoft ရဲ့ဒီ Windows software တွေကအရင်တုန်းကတော့စာသင်ခန်းတိုင်းလိုလိုမှနေရာယူထားပေမဲ့လည်းအခုနောက်ပိုင်းတော့ဒီ Google ရဲ့ Chrome operating system လိုမျိုးပိုပြီးတော့တံပိုးနေတဲ့ operating system တွေကအစားထိုးလာတဲ့နောက် Apple ရဲ့ iPad တို့ Samsung ရဲ့ Galaxy Note တို့လိုမျိုး tablet computer တွေကကျောင်းကန်းတွေထဲမှာနေရာယူလာတယ်လေ The Verge Online Media ကြီးရဲ့ဆောင်းပါးထဲမှာဆိုလို့ရှိရင်အဲ့လိုမျိုးအခြေအနေမျိုးတွေကြောင့်မဟုတ်လို့ Microsoft ကကျောင်းသူကျောင်းသားတွေကြားမှာရေပန်းစားနေပြီးသား Minecraft EDU ကိုဝယ်ပြီးတော့မှဈေးကွက်မှာပြန်ပြီးလွှမ်းမိုးနိုင်ဖို့ကြိုးစားတာဖြစ်တယ်လို့ရေးတယ်ရှင်
။တခြားမကြည့်နဲ့ Minecraft game ကိုပဲကြည့်လေ။အဲ့ဒီ Minecraft computer game ကိုတကဘာလုံးမှ register လုပ်ကစားနေကြတဲ့သူပေါင်းကတန်းတရာကျော်ရှိတယ်လို့ New York Times လင်းစာကြီးရဲ့ဆောင်းပါးထဲမှာရေးထားပါတယ်။ Mobile platform တွေပေါ်မှာကစားနိုင်တဲ့ Minecraft app ဆိုရင်လေApple ရဲ့ App Store မှာရော Google ရဲ့ App Store မှာပါအရောင်းရဆုံးထိပ်တန်း Game App နေရာမှာရှိတယ်တဲ့နောက်တော့ဒီ PC Game အမျိုးအစားတွေမှာဆိုလို့ရှိရင်လေအခုချိန်ထိအရောင်းရဆုံး Game ဆိုပြီးတော့ Microsoft Company ကပြောပါတယ
်အဲ့ဒီ Minecraft Game တော့ကလည်းဒီမူလထွေနဲ့ Company စီကနေပြီးတော့ Microsoft ကဒေါ်လာသန်း 2,000 ကျော်နဲ့ဝယ်လိုက်တာနော် Microsoft လက်ထဲကိုရောက်တာတနည်းခွဲကျော်လောက်ရှိသွားပြီ Game ကအခုချိန်ထိဆက်ပြီးတော့အောင်မြင်နေတော့မှာပဲဒါပေမဲ့အဲ့ဒီ Game App ကြောင့်မို့လို့ Microsoft ကဒီသူ့ရဲ့ smartphone တွေအယောင်တက်မယ်လို့မျှော်လင့်ထားတာဖြစ်မလာတဲ့အချက်ကိုလည်း New York Times သတင်းစာဆောင်းပါးထဲမှာထောက်ပြထားတဲ့ကိုသားညုံရဲ့
အခုတခါ Minecraft Education Edition နဲ့ Microsoft Company ရဲ့အောင်မြင်မှုတိုးဖို့မျှော်လင့်နေတာတော့ဟုတ်ပါပြီ တကယ်တမ်းကျတော့ကျောင်းကနေထဲမှာတုံးနိုင်ဖို့ Office 365 Education ဆိုတဲ့ software မျိုးကလည်းရှိနေပြီးသားလေနောက်လက်ရှိ Minecraft EDU game ကိုတုံးလို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးမှာတကယ်တိုးတက်လာတယ်ဆိုတာတက်သိပြနိုင်တဲ့လ ీల ဆန်းစစ်မှုတွေကလည်းသိမ့်မရှိသေးဘူးမဆွေမမွေ
အခုတော့ဒီအမေရိကန်တွေက main တက္ကသိုလ်ကဒေါ်လာ200,000အကုန်ခံပြီးတော့မှလ ీల မှုလုပ်မယ်လို့ကြေညာထားပြီးကိုသားညွန်ဦးရဲ့ game တွေကြောင့်မဟုတ်လို့ဒီတင်ချာသိပ်ပံနဲ့ engineer ဘာသာရပ်တွေအပေါ်ကျောင်းသူကျောင်းသားတွေရဲ့စိတ်ဝင်စားမှုဘလို့တက်ရောက်မှုရှိသလဲဆိုတာကိုလ ీల ကြမှာပါတခုရှိတာကတော့ Minecraft game အပါအဝင်ဒီတခြား game တွေကပြဿနာအဖြေရှာတဲ့နေရာမျိုးဒီတခြားသူတွေနဲ့အတူတွဲပြီးတော့အလုပ်လုပ်တဲ့နေရာမျိုးနောက်စိတ်ကူးဖန်တီးမှုနဲ့ဒီဇိုင်းထွင်နိုင်တဲ့နေရာမျိုးလိုမျိုးကျောင်းသူကျောင်းသားတွေတကယ်လက်တွေ့ဒီအလုပ်ခွင့်ထဲရောက်တဲ့အခါကျရင်လိုအပ်တဲ့အရေးကြီးတဲ့စွမ်းဆောင်မှုဘိုင်းတွေမှာတော့တိုးတက်မှုတွေရှိနိုင်တယ်ဆိုတာကိုဆရာဆရာမတွေရောဒီလေ့လာတဲ့သူတွေကပါယုံကြည်ကြပါရဲ့ရှင
်မဆုမြတ်မှုစီစဉ်ပြီးကုသညဦးနဲ့အတူတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VOA ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုနားဆင်နေရတာပါပထမကမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးသွားအောင်ပါရှင်။အခုကတော့တက်တန့်ရောက်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကမ္ဘာတစ်လွှာကထင်ရှားကျော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်ကိုတော့ပေးဤသနာကျော်ကအစီအစဉ်တင်ဆက်ထားတာပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရံသတင်းလောက်မှာတော့ iHeart Radio ကတချင်းစုပေးပွဲအခမ်းအနားမှာဘယ်သူတွေစုရရှိသွားပါလဲပြီးတော့ London မြို့တော်မှာပြသတဲ့ Rolling Stones ဒေဂီတာအဖွဲ့ကြီးရဲ့သမိုင်းကြောင်ပြတိုက်တစ်ခုဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါ ABLA 3ရက်နေ့ကကယ်လီဖိုးနီးယားပြည်နယ်Inglewood မှာကျင်းပခဲ့တဲ့ iHeart Radio တချင်းစုပေးပွဲအခမ်းအနားမှာတော့နာမည်ကြီးအဆိုတော့ Taylor Swift ရောက်စုသုံးစုချီးမြှင့်ခံခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်အတွက်အကောင်းဆုံးအမျိုးသမီးအမှုပညာရှင်ဆုနဲ့အကောင်းဆုံးတေးတပြားဆုတွေလည်းပါဝင်ပါတယ်။သူ့ရဲ့ Blank Space တချင်းနဲ့အကောင်းဆုံး iHeart Radio တချင်းစုလည်းချီးမြှင့်ခံရပါတယ်။အစတော့ Justin Bieber က Love Yourself တချင်းနောက်တော့ Company တချင်းတွေကိုဆိုရင်းနဲ့စုပေးပွဲအခမ်းအနားကိုဖွင့်ပေးခဲ့တာပါ။
You know, for the first time, I had
Sue Bewe ma Taylor Swift ka patthama saw a chain ma be Sin Mo ga mi rue mait twa de a chain Pyeitat de pyan twa de a chain tu ma le amadan myin no sia kaung ne aim pyan mo tiao shi ni ba bi so pyo tu ye yi sa Kevin Harris ko yin nyun pyo tu ye chit tu ko Jesus tin chang pyo twa ka ba de Taylor Swift ye chit tu Kevin Harris ko dai ne I had radio Sue Bewe ma pi ka de hne atwin a kaung song su chi myin khan ka ya ba de Taylor Swift နဲ့အတူနာမည်ကြီးအဆိုတော်တွေဖြစ်တဲ့ Demi Lovato နောက်ပြီးတော့ Zendaya နဲ့ Diplo တို့လည်း iHeartRadio ဆူတွေအတိအသီးရရှိသွားတာပါ
A lot of people will find this hard
နာမည်ကြီးအဆိုတော် Bono နဲ့ဂီတာသမား Edge တို့ကအစမော်ဖြော်ပြပွဲတွေမှာတီထွင်မှုအကောင်းဆုံးဆုချီးမြှင့်ခံခဲ့ရပါတယ်အကောင်းဆုံးတချင်းဖြစ်တဲ့ Adele ရဲ့ Hello တချင်းကိုရွေးချယ်ချီးမြှင့်ခဲ့ပြီးတော့ Adele ကတော့ Birmingham မြို့ကနေပြီးတော့ဆုကိုဗီဒီယိုကတဆင့်လက်ခံရယူခဲ့ပါတယ်ရှင
်
Justin, it's Niall. Are you with Timberlake? I'm going to go and meet some of the kids.
American Piazza, Town Carolina, Pine, North Augusta, Muma, Zimbabwe. Nayan the one thing in there at the Connecticut and Sangane to Golf Kazare, the Redway. Now, some people will make Clerico. A sort of Justin Timberlake, Niall Horanuga, Dibetima, Jordan, Jamajat having it, Thorpe, Twist on Girawa. ဒီ golf ဂျိုင်းဘွဲက drive chip and putt လို့ထင်ရှားတာဖြစ်ပါတယ်။ The River Golf Club မှာနောက်ဆုံးရှင်ပြိုင်မဲ့ကလေး80ရှိတဲ့နေရာကိုကောင်းမောင်းသွားတဲ့ခီးစဉ်အစကနေပြီးတော့အဆိုတော် Justin Timberlake, Niall Horan နဲ့ PGA လှည့်လည် golf ဂျိုင်းဘွဲတွေမှာနာမည်ကြီး British golf သမားဖြစ်တဲ့ Justin Rose တို့ကအမှတ်တမ်းတင်ထားပါတယ်။
I started playing when I joined.
Niall Horan က Justin Timberlake နဲ့ Justin Rose တို့ကိုခေါ်သွားပြီးတော့ပြိုင်ပွဲဝင်နေတဲ့ကလေးတွေအားအားသင့်ဝမ်းသာသွားအောင်တွားပြီးတော့တွေးလိုက်တာပါ။ Golf ရိုက်ပြိုင်နေတဲ့ကလေးတွေကလည်းအဆိုတော်တွေနဲ့နာမည်ကြီး Golf Champion Justin Rose တို့နဲ့အတူဓာတ်ပုံတွေရိုက်ကြ။ဂေါက်သီးတွေပေါ်မှာအမှတ်တရလက်မှတ်တွေထိုးခိုင်းကြနဲ့ပျော်နေကြကြပါတယ်။ပြိုင်ပွဲဝင်မဲ့ကလေးအများစုဟာအသက်9နှစ်ကနေ10နှစ်နဲ့9နှစ်အရွယ်တွေပါဝင်ပါတယ်။
people into the game
နိုင်ငံတော်ဝမ်းမှာအတော်ဆုံး golf ရိုက်တဲ့ကလေးတွေလို့သတ်မှတ်ထားပြီးတော့တစ်ချိန်မှာထူးချွန်တဲ့အားကစားသမားတွေဖြစ်လာဖို့ရည်မှန်းပြီးတော့အခုလိုမျိုးကျင်းပတာဖြစ်ပါတယ် တလောရုံးကမှကျူဘာမှာသွားရောက်ပြီးဖြောပြခဲ့တဲ့ The Rolling Stones တေးဂီတာဖွဲ့ကြီးရဲ့တမိုင်းကြောင်ပြတာတဲ့ပြလိုက်တစ်ခုကိုတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ဆာချီပြခဲ့မှာပြတာထားပါတယ်အနှစ်50ကျော် Rolling Stone အဖွဲ့ရဲ့တမိုင်းတွေပြင်ခေတ်အဆက်ဆက်အသုံးပြုခဲ့တဲ့ဂီတာတွေအသံချက်ဆက် Amplifiers တွေနဲ့တချင်းစာသာအကျန်းချစ်ထားတဲ့အစားရွက်တွေအဖွဲ့သားတွေအသုံးပြုခဲ့တဲ့အစားအသောက်ခွက်တွေကိုတော့ပြခဲ့မှာပြတာထားတာပါအရင်ခေတ်အဆက်ဆက်အသုံးပြုခဲ့တဲ့ဒူရီယာပစ္စည်းတွေနဲ့ပိုစတာတွေအပြင် Rolling Stone အဖွဲ့ဝင်တွေဝတ်ဆင်ခဲ့တဲ့အဝတ်အစားတွေစင်တွေရဲ့အပြင်အစင်စသဖြင့်အဖွဲ့ပိုင်းပစ္စည်းနဲ့ပုဂ္ဂလိကပိုင်းစုဆောင်းထားတဲ့ပစ္စည်းတွေကိုငှားရမ်းပြီးတော့ပြသထားပါတယ
်
ဂီတအကြောင်းတစ်ခုတည်းတည်းမဟုတ်ပါဘူးနှစ်ပေါင်း50လောက်လူကြိုက်များခဲ့တဲ့ရင်ကျေးမှုတစ်ခုကိုပြန်ပြီးတော့ဖော်ထုတ်တာပါလို့ပြကန်းတာဝန်ခံ Eileen Gallagher ကပြောပါတယ်1960ခုနှစ်တွေအတွင်းမှာ Rolling Stone အဖွဲ့အသုံးပြုခဲ့တဲ့ Olympic Studios ကိုပြကန်းမှာပုံစံတူပြန်ပြီးတော့အစောက်ပြထားပါတယ်ခေတ်ဆက်ဆက် Rolling Stone အဖွဲ့ဝင်တွေဖျော်ဖြေပွဲမှာဝတ်ဆင်ခဲ့တဲ့အဝတ်အစားတွေကလည်းခေတ်တစ်ခေတ်ရဲ့ fashion သမိုင်းကိုပြသထားတာလို့ပြလိုက်တာဝန်ခံ Eileen Gallagher ကပဲပြောပါတယ်ဒီပြကဲဟာရင်းချင်းမှုအနုပညာတမိုင်းကြောင့်နဲ့အဖွဲ့ရဲ့ဂီတမျက်နှိုးသူတွေပေါ်မှာဩဇာတက်ရောက်မှုကိုနောက်လူတွေတွေးနိုင်အောင်လို့ဖန်တီးပေးထားတာလို့သူကဆိုပါတယ်။ Rolling Stone အဖွဲ့ရဲ့နာမည်ကြီးအဆိုတော် Mick Jagger ကတော့လူအဖွဲ့ကြီးရဲ့တရွေ့ရွေ့ဖြစ်စဉ်နေချင်းညာချင်းပြောင်းလဲတာမျိုးမဟုတ်ခဲ့တာကိုဒီပြကဲကထစ်ဟန့်နေတယ်လို့ပြောပါတယ်။ Rolling Stone အဖွဲ့နဲ့ပတ်သက်ရင်တချင်းဖြော်ပြဝဲတွေကိုပဲလူတွေကအာရုံစိုက်နေကြတာပါ။သူတို့အဖွဲ့ရုပ်ရှင်အကား20လောက်ရိုက်ခဲ့ဘူးတာကိုလူတွေသိပြီးတော့မသိကြပါဘူး။ဒီပြကန်းကို Rolling Stone အဖွဲ့နိုင်ငံတကာနယ်လှည့်ဖျော်ဖြေပွဲတွေမစခင်စက်တင်ဘာလအထိပြသထားမှာဖြစ်ပါလိမ့်ရှင
် Hey y'all, it's Fred. I gotta tell you something.
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
မဆုမအီးသနာကျော်စီစဉ်တက်ဆက်တဲ့တတ်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လင်းပေးသွားအောင်ပါဒီတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မြန်မာနိုင်ငံတဝမ်းမှာကြုံတွေ့နေရတဲ့ရေရှားပါမှုပြဿနာကိုစူပေါင်းအားနဲ့ဝိုင်းဝန်းဖြေရှင်းရင်ရနိုင်တယ်လို့ယုံကြည်တဲ့ VUE သောရရှင်မနိုးရဲ့အမြင်ကိုယုံကြည်ရာကိုနားဆင်ကြရမှာပါမမိုးဖြူကစီစဉ်တက်ဆက်ထားပါရရှင်
မှာတော့ဒီတော့အရှင်အနေနဲ့သူပြောချင်တာကတော့ဒီပြဿနာမျိုးတစ်ခုတော့ရှေ့ချေးရှေ့ချေးဆိုရင်ရှေ့ချေးတာပေါ့နော်။ဘာလို့ဆိုရင်တိုင်းပြည်လုံးမှာဒီစစ်တော်တွေပြုတ်တည်ရယ်ဘယံဇာတာတွေပျောက်ဆုံးတယ်။အဲ့ဒီဟာအသေးဆက်တာတော့ဟုတ်တိုင်းပြည်လုံးမှာရေရှားတဲ့ပြဿနာအကြီးကြီးဖြစ်နေတယ်။အဲ့ဒါကိုကျမတို့ရောင်ကဒီလောက်မဟုတ်ဘူးပဲ။ရောင်နဲ့အနည်းဆုံးဖြစ်တဲ့ဒလားတို့ဘာလို့ပါလဲဆိုတော့ကြီးကိုဖြစ်နေတာပေါ့နော်။အဲ့ကြောင့်မို့လို့ဒီရေပြဿနာလေးတစ်ခုကိုဒီအစိုးရအနေနဲ့ဟုတ်ဖြစ်ရှင်းစေကြတာပေါ့နော်။ဘာလို့ဆိုရင်ကျမတို့အခုအစုပြီးတော့အခုနေဒီမှာအခုရေလူဟုတ်တာအခုဒီအခုတည်းဒီအကိုတိုင်းတနက်ပြန်မှာပေါ့ကျမတို့တက်နေတဲ့လောက်ကိုချွေးနေကြလေးကစုပြီးတော့ရေလူဟုတ်လုံနေရတယ်ပေါ့နော်။ကိုတက်တဲ့လောက်လေးပေါ့။အဲကျမတို့ကပထမရှေ့ပြီးနေတယ်တနည်းညာသွားပြီးတော့ဒီတက်ပြန်မှာသွားပြီးတက်ပြန်ကရွာလေးတွေမှာရေတော့တူလိုက်တဲ့ခါကျတော့ဘာလို့ဆက်လာရကြီးပါ။အဲဒီလေးချောက်ကမပြောတတ်လဲဆိုတော့အဲယူလေးကချိုလိုက်တာဆိုပြီးပြောလိုက်တဲ့ခါကျအဲ့ကျမတို့ရင်းနှဲမှရေးဆုတ်တက်သွားပြီးတော့ဒီစစ်တမ်းတော့မသိဘူးဘာဖြစ်လို့လဲဒီဖြစ်သွားတာအဲ့ဒါကြောင့်မို့လို့ကျမတို့ဒီစနက်ပြန်ဆိုတာဒီရောင်နဲ့နီးနီးလေးပဲရှိသေးတာအဲ့တော့ဒီအညာဒေတာဒီမှာဆိုဘယ်တော့ယူလဲပတ်တယ်ဘယ်တော့ချိုရမလဲဆိုတာအဲ့တော့ကျွန်တော်စိတ်မကောင်းဖြစ်နေရတာပါ။အော်ဘာဘာဒီမှာယူဒီလောက်တောင်မှရှားပါနေပါလားဆိုပြီးတော့သူကစိတ်မကောင်းဖြစ်ရတယ်ပေါ့နော်အဲ့ဒါကိုကျမတို့ကအဲ့ဒါမျိုးကိုတက်တဲ့တနောက်ချင်းနေရလေးရနေရှိပြီးတော့အဲ့ဒါကိုရေချီလူဖို့လုပ်နေကြတယ် ဒါပေမဲ့ကျမတို့ကဟိုဝန်ထမ်းအရင်းကြီးတွေဆိုတဲ့ခါကျတော့ဘယ်တော့ထိလုပ်သေးနိုင်မှာလဲအဲ့ဒါကိုသူကအစ်အနေနဲ့ဒါလေးကိုနည်းနည်းလေးပို့ပြီးတော့ညာဟိုထောက်တတ်နိုင်မလားရေရှားတဲ့နေရာတွေကိုပို့ပြီးအစိုးရတကအကူအညီရရင်တော့ပိုကောင်းတယ်လို့ထင်ပါတယ်ကျမတို့ဒီလိုပြည်သူဒီချက်ကိုဟိုပါပေါ့နော်ဟိုအလူရှင်နေရှာပြီးတော့သူကသူဟိုတက်နိုင်တော့လုံနေကြတယ်ပေါ့နော်ဒါပေမဲ့ရေရှည်မှာကြတော့ဘယ်လူမှအကြာကြီးမတက်နိုင်ပါဘူးအဲ့ရမို့သူအစိုးရအနေနဲ့ဒါကိုတစ်ဖက်တစ်အားအနေနဲ့လိမ့်ဆွေချင်ပါတယ်လက်ုံကြီးကတော့တန်တိုင်းတပိုင်းလေးပေါ့နော်အပိုးနဲ့ဝံပါလေးပေါ့အဲ့လိုမျိုးဆိုတော့နည်းနည်းလေးတော်သေးတာပေါ့နော်ဒါပေမဲ့အများကြီးဘက်ပါဆိုရင်အဲ့လိုလက်ုံကြီးနဲ့မရဘဲနဲ့စက်တုံကြီးဖြစ်လာတယ်စက်တုံကြီးနဲ့ပေပေါင်း 3-4 ကြီးလာတဲ့ခါကျတော့စက်တုံကြီးနဲ့ဖြစ်လာတဲ့ခါကျတော့သူကနောက်ပါကြတယ်ဘာထောင်းလာတယ်လဲဆိုတော့အဲ့ဒီတက်ကိုမောင်းရတဲ့စီဖို့ရယ်နောက်ပြီးတော့ဂျီမောင်းဖို့လူရရှာရတာရယ်အဲ့ဒါစက်ကို maintenance လုပ်ရတာလေအဲ့ဒါဒီအဲ့ဒီဈေးတရားတော့အောက်လာပါလေသူတို့အတွက်သူတို့မခံနိုင်ဘူးပေါ့နော်။ငါအကြမ်းမလို့ရင်းနဲ့တက်တက်ပြီးတော့ဒီတောက်ကြီးကိုယူနေတက်တက်ပြီးတော့ဒီအစိုးရတွေကောဒီရက်ဖက်အဖွဲ့စည်းတွေရောဒီမှာတော့ PP တွေရောအဲ့ဒါ one one ပြီးတော့တခုခု account ပေါ့လို့ရအောင်လို့ကျမတို့အဲ့ဒါကျမတို့ယုံကြည်ရအနေနဲ့ကျမကပြောချင်တယ်ဆိုရယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြတာပါရှင်။ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကို VUE ရဲ့ internet website လိပ်စာ burmese.vuenews.com မှာအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်။ VUE American တရရဲ့တင်းလာနေညမြန်မာဘာသာစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မနေ့ပြန်မနေ့6နိုင်ကနေ9နိုင်အထိစီစဉ်တွေကိုတော့ line meter 32 40 49နဲ့50တို့ကနေဖတ်ယူနာဆင်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုမဲဤတနာကျော်ကကြီးညာပေးပါဦးမယ်ရှင်။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ပြီးဆုံးခံတဲ့အမေရိကန်ကအနုပြုပုံချခဲ့တဲ့ဟီရိုရှိမာမြို့ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးတဦးပထမအဆုံးရောက်ရှိမှုအနေနဲ့သူရောက်လာရတာအထူးခံစားရပြီးတော့ဂုဏ်လေးယူမိပါကြောင်းပြောကြားသွားခဲ့ပါတယ်။ဟီရိုရှိမာအနုမြုပ်ပုံဒဏ်သင့်ခဲ့ရတဲ့သူတွေအတွက်ဒုတိယကမ္ဘာစစ်အထိမ်းအမှတ်နေရာကိုနှစ်ရက်တာခီးစဉ်တွင်မှမစ္စတာကယ်ရီရောက်လာခဲ့တာဖြစ်ပါတယ်။ဂရိနဲ့မက်ဆီဒိုနီးယားနှစ်နိုင်ငံနယ်စပ်ကအင်ဒိုမဲနီနယ်စပ်ဖြတ်တဲ့နေရာမှာမက်ဆီဒိုနီးယားရဲတွေကဥရောပကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ကြိုးစားသူတွေကိုမျက်ရည်ရိုပုံးတွေရာဘာချီစင်တွေနဲ့ပစ်ခတ်ခဲ့တာကြောင့်တင်းမာမှုတွေဖြစ်ပေါ်နေပါတယ်။ဒုက္ခသည်တွေရာနဲ့ချီပြီးတော့ဂရိနိုင်ငံဘက်ခြမ်းကနေဆက်ခြံစည်းရိုးတွေကိုဖျက်ပြီးတော့မက်ဆီဒိုနီးယားဘက်ကိုဝင်ဖို့ကြိုးစားရာကနေအခုလိုမျိုးတင်းမာမှုတွေဖြစ်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့တက်တန်းအရင်ဆုံးနိုင်ငံရေးပါတီဖြစ်တဲ့ဒီမိုကရက်ပါတီခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးပါတီတွေဟာစစ်တပ်ကထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပူးပေါင်းပြီးတော့ဆန့်ကျင်လိုက်ကြပါတယ်။ဒီလိုမျိုးဒီမိုကရက်ပါတီကဆန့်ကျင်လို့ဖွဲ့စည်းပုံအခြေခံဥပဒေတွေကိုလူမှုဆန္ဒခံယူပွဲဩဂုတ်လမှာကျင်းပမဲ့ကိစ္စကိုအများကတန်တရားဝင်စီပြီးတော့တစ်ချိန်တည်းမှာပဲတခြားနိုင်ငံရေးပါတီတွေကလည်းအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုဆန့်ကျင်ဖို့တောင်းဆိုကြပါတယ်။လူပေါင်းတရာကျော်တည်ဆုံခဲ့ရတဲ့အိန္ဒိယနိုင်ငံမြောက်ပိုင်းကာရလာပြည်နယ်အတွင်းကဟိန္ဒူဘုရားကျောင်းမီးလောင်မှုနဲ့ပတ်သက်လို့ဆက်နွယ်တဲ့လူ၅ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့စစ်ဆေးမေးမြန်းမှုတွေပြုလုပ်နေပါတယ်ရှင်။
တရင်ချစ်ချုပ်ကိုမဲဤတနာကျော်ကြီးညာပေးခဲ့တာပါဒီညပိုင်းစီစဉ်ထုတ်လို့ရေမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအကျင်နီယာကတော့ကိုနီလီယပ်စ်ထီနာဖြစ်ပါတယ်ချမခင်မြူထွေးပါရှင် View American တန်ရဲ့တနင်္လာနေ့ညအစီအစဉ်လေးကို96နိုင်ကနေ10နိုင်အထိ line no meter 24 kHz 1239 line no meter 32 kHz 939 line no meter 25 kHz 11965နဲ့ line no meter 50 kHz 5885တို့ကနေအသံလွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.